Alaska in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်မေလ12ရက်ဗုဒ္ဓနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနံပါတ32 40 48 50တွေကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့မနက်အစီအစဉ်တွေမှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ဒီမှာအခြေအနေစာပြောပေးကိုဒီတိုင်းမျိုးပေါက်ကြတာပေါ့ပေါက်ကြပါဆက်ပြီးနေပြီလေဒီကတော့ဘောနော်ကိုယ်စင်ပြုတ်တဲ့နေရာဒီရက်တရားတွေပေါ့အားလုံးကတော့ကျွန်တော်တို့ကဆက်ပြောင်းနေတာပေါ့လေဒီနေရာတော့ဗျာကျွန်တော်ဆက်ပြောင်းတာအားသာပြင်ရတယ
်ပြည်သူတို့ကပြောဆိုသွားတာပါဆရာနာတိမ်ပြီးရပောင်းတရားကာလအတွင်းယိုရင်းသွားခဲ့တဲ့နိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေကိုကြားကြမှာပါ။ဒါအပြင်ချင်းပြည်နယ်မင်းတပ်နဲ့မတူပီဘက်ကအဖမ်းဆီးသတင်းတွေပါဝင်မွန်ပြည်နယ်မော်လမြိုင်ဘက်က CDM လုပ်တဲ့ဝန်ထမ်းတချို့အလုပ်ပြောင်းဝင်ကြတဲ့သတင်းကိုလည်းနားဆင်ကြမှာပါ။အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေအဖြစ်မင်းညားကထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ဗုဒ္ဓဦးနေမနက်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးပါဦးခင်ဗျာ။
ဆရာနာသိမ့်ပြီးနောက်ရပ်ပောင်းတရားရှိလာခြင်းလူပေါင်းရာချီသေးဆုံးတရားဥပဒေမဲ့ဖမ်းဆီးခံရမှုတွေနဲ့ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်လာတဲ့အခြေအနေမှာစစ်တပ်ဘက်ကမြန်မာလူထုရဲ့ဆန္ဒကိုလေးစားလိုက်နာပြီးနိုင်ငံကောင်းချို့အတွက်ဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနီမှာတိုက်တွန်းပါတယ်မြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်တဲ့အကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်
And that's a message to the military to respect the will of the people.
မြန်မာပြည်သူတွေရဲ့စန္ဒကိုစစ်တပ်ကလေးစားဖို့နောက်နိုင်ငံငြိမ်းချမ်းတည်ငြိမ်ရေးအတွက်ဆောင်ရွက်ရေးနဲ့ဖန်ထားသူအလုံးပြန့်လွှတ်ပေးရေးကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုပါတယ်လို့ပြောခွင့်ရ Stephen Dujeris ကအင်ကာနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆရာနာသိမ့်ပြီးနောက်ရပ်ပောင်းတရားရှိလာခဲ့ပေမဲ့လည်းမြန်မာစစ်တပ်ဘက်ကအတိုက်ခံတွေအပေါ်ရရဆက်ဆက်ဖြိုခွင်းနေတာတွေကိုရှော့မဲ့ပုံမတွေ့ရသေးဘူးလို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကမေလ17ရက်နေ့အင်ကာနီကဆွစ်ဇာလန်နိုင်ငံဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာတတိပေးပါတယ်
So more than 100 days after the coup in Myanmar
ဆီယနာသိမ့်ပြီးနောက်ရပ်ပောင်းတရားကျော်လာတဲ့အချိန်စစ်တပ်ဘက်ကလည်းအာဏာထင်းချုပ်ရေးအတွေ့အတိုက်ခံတွေအပေါ်ရရဆက်ဆက်ဖြိုခွင်းမှုကိုလျှော့မဲ့အရေးအယောင်မပြပါဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရရူပတ်ခိုဗယ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်။ဆန္ဒပြသူတွေဆီယနာသိမ့်ဆန့်ကျင်မှုတွေမှာပုံစံမျိုးစုံနဲ့ပါဝင်သူတွေကိုအာဏာသိမ်းအဖွဲ့ဘက်ကမလိုအပ်ဘဲအင်အားအလွန်အကျွံသုံးတာကြောင့်ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းတည်ဆုံးသူအနည်းဆုံး982ယောက်ရှိကြောင်းခိုင်လုံတဲ့သတင်းရှိမြစ်တွေကိုကိုးကားပြီးပြောခွင့်ရကော်ဘေးကဂျီနီဗာကုလသမဂ္ဂရုံးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လက်ရှိဖမ်းဆီးထိန်းသိမ်းခံထားရသူ3940ဦးရှိပြီးဒီထဲကရာနဲ့ချီတဲ့သူတွေကတော့ဘယ်မှာထိန်းသိမ်းထားတယ်လဲဆိုတာမသိရပါဘူး။မြို့နယ်တချို့မှာစစ်တပ်ကစေုပ်ချုပ်ရေးကြီးညာစစ်ခုံရုံးဖွဲ့ပြီးလူပေါင်းအနည်းဆုံး25ဦးကိုတေတံချက်မှတ်ထားတယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရကပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ရဲ့နှိပ်ကွပ်မှုတွေအဆုံးသတ်နိုင်ရေးဒေတာရင်းကြိုးပမ်းမှုကိုနိုင်ငံတကာကပံ့ပိုးပေးချဖို့နဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကလည်းဂရိကဝတ်အတိုင်းမြင်းမြန်ဆန်းဆန်းဆောက်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနီမှာတိုက်တွန်းပါတယ
်။ It's also important that I think that ASEAN follows through on its own commitments.
ASEAN ဘက်ကပေးထားတဲ့ဂရိကဝတ်အတိုင်းဆောက်ရွက်ကြစီရေးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာရနာဘာဂနာလည်းသက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့ဆက်လက်ညှိနှိုင်းကြိုးပမ်းနေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီလိုအပ်ချက်တွေကိုပို့ပြီးတော့ဖြည့်ဆည်းပေးချဖို့လဲနိုင်ငံတကာအသိုင်းအဝိုင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်ဆီယနာသိမ်းမှုကြောင့်ဖြစ်လာရတဲ့ဆန္ဒပြပွဲတွေအရေးဂရိပေးထားတဲ့အတိုင်းမြန်မာဘက်ကတာဝန်ယူလှုပ်ဆောင်လာစေဖို့ကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကအင်ကာနီမှာတောင်းဆိုပါတယ
် Despite the 5-point plan agreed at the ASEAN leaders meeting on the 24th of April
ဧပြီလ24ရက်နေ့အာဆီယံခေါင်းဆောင်များဆွေးနွေးပွဲမှာအချက်၅ချက်သဘောတူခဲ့ပေမဲ့လည်းမြန်မာစစ်တပ်ခေါင်းဆောင်တွေကလိုက်နာမယ့်အရေးအယံမပြပါဘူးမြန်မာစစ်တပ်ကဒီဂရိကဝတ်တွေကိုလိုက်နာလာစေရင်းနဲ့လိုက်နာဖို့ပြက်ကွက်ရင်တာဝန်ခံစေရည်အတွက်အာဆီယံဘက်ကခိုင်ခိုင်မာမာမြင်းမြန်ဆန်ဆန်ဆောင်ရွက်ဖို့တိုက်တွန်းပါတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုပ်ရဲ့ပြောခွင့်ရရူပခိုဘဲလ်ကပြောဆိုခဲ့တာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဧပြီလ24ရက်နေ့အာဆီယံထိပ်သီးတွေရဲ့မြန်မာရေးဆွေးနွေးပွဲမှာအနာသိန်းအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်တက်ရောက်ခဲ့ပြီးမြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်ရည်အပါအဝင်နဲ့အချက်၅ချက်ကိုအာဆီယံဘုံသဘောတူညီချက်အဖြစ်ကြေညာခဲ့တာပါ။ဆီယနာသိမ်းပြီးနောက်ဖန်ခံထားတဲ့ဒေါအောင်ဆန်းစုကြည်ပြန်လွှတ်ပေးရေးအာဆီယံအရှိတောင်အာရှနိုင်ငံများအသင်းကဆက်လက်တောင်းဆိုတင်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာတိုက်တွန်းထားပါတယ်။ဒေါအောင်ဆန်းစုကြည်အပါအဝင်တခြားသူတွေကိုပြန်လွှတ်ပေးရေးတောင်းဆိုဖို့လွှတ်တော်ရဲ့မေးမြန်းမှုမှာထည့်သွင်းပြောဆိုတာဖြစ်ကြောင်း Reuters သတင်းကဖော်ပြပါတယ်။အာဆီယံဖွဲ့ကြီးရဲ့မြန်မာရေးဘုံသဘောတူညီချက်မှာဒေါအောင်ဆန်းစုကြည်အပါအဝင်ဖန်ခံထားရသူတွေပြန်လွှတ်ရေးတောင်းဆိုမထားပေမဲ့လေအဖွဲ့ဝင်နိုင်ငံတချို့ကတော့စစ်တပ်ကဖန်ထားသူအလုံးပြန်လွှတ်ပေးရေးပြောဆိုနေကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာလုပ်ခဲ့တဲ့မြန်မာရေးဆွေးနွေးပွဲကထွက်လာတဲ့အာဆီယံဘုံသဘောတူညီချက်ကိုမြန်မာစစ်တပ်ကရှောင်လွှဲနေတဲ့အနေအထားမျိုးမှာစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာခရစ်ရှနန်ရဲ့အခုမှတ်ချက်ပေးပြောဆိုချက်ဟာဆိုရင်အာဆီယံဖွဲ့ဝင်နိုင်ငံတခုရဲ့အပွင့်လင်းဆုံးတုံ့ပြန်ပြောဆိုမှုဖြစ်ပါတယ်။တစ်ဖက်ကအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကလည်းအာဆီယံရဲ့ဘုံသဘောတူညီချက်အပေါ်သတိထားတုံ့ပြန်နေတာဖြစ်ပြီးဒေါအောင်ဆန်းစုကြည်အပါအဝင်ဖန်ထားသူအလုံးပြန်လွှတ်မပေးရင်တော့ဆွေးနွေးရေးဆိုတာမဖြစ်နိုင်ဘူးလို့ပြောဆိုထားတာပါ။ဆီယနာသိမ့်တဲ့ဖေဖော်ဝါရီလတရက်နေ့နောက်ပိုင်းဖြစ်လာတဲ့ပြဿနာတွေကိုအဆုံးသတ်နိုင်ရေးမြန်မာစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကထောက်ပြပါတယ်။မြန်မာစစ်တပ်ဘက်ကထိန်းသိမ်းသိမ်းသိမ်းရှိလာစေရင်းနဲ့အတိုက်အခံတွေနဲ့စတင်ဆွေးနွေးလာစေရေးအရှိတောင်အရှနိုင်ငံတွေကဆက်လက်ဖိအားပေးဖို့လည်းသူကတိုက်တွန်းပါတယ်။ရန်ကုန်မြို့ကစစ်တပ်ပိုင်းမြေပေါ်မှာတိဆောက်ထားတဲ့လူကုလသမဂ္ဂကပြောဆိုထားတဲ့ဆူးလေစကွဲမှာရုံးနေရာငှားရမ်းထားတဲ့နိုင်ငံတကာလုပ်ငန်းကြီးတချို့ရွှေ့ပြောင်းနေကြသလိုတချို့ကတော့ငှားရမ်းမှုကိုပြန်လည်သုံးသပ်နေကြောင်း Reuters သတင်းကဖော်ပြပါတယ်။ဒီထဲမှာ McKinsey, Coca-Cola နဲ့ Reuters ရုံးတို့လည်းပါဝင်ပါတယ်။ဆူးလေစကွဲမှာရုံးခန်းငှားထားတယ်လို့ဆိုတဲ့ထင်ရှားတဲ့လုပ်ငန်းကြီး18ခုရဲ့အငြင်းစင်းနဲ့တကွဖော်ပြလိုက်တဲ့ Justice for Myanmar ရဲ့အစီရင်ခံစာမှာရုံးခန်းငှားရမ်းထားသူတွေဟာစစ်တပ်ကိုတစ်ဖက်လက်နဲ့ထောက်ပံ့တာလို့ပြောဆိုထားတာပါ။အစင်းခန်းစားပါရုံးကန်ငှားရမ်းထားသူကုမ္ပဏီအလုံးကို Riders ကဆက်သွယ်စုံစမ်းခဲ့တာမှာဒီထဲက6ခုကတော့ရုံးကန်အစီအစဉ်ပြန်လည်သုံးသပ်နေကြောင်းဒါမှမဟုတ်လဲရွှေ့ပြောင်းပြီးကြောင်းပြောပါတယ်ဒီလိုပြောတာမှာလဲစစ်တပ်နဲ့ပတ်သက်တယ်လို့သုံးနှုံးပြောဆိုတဲ့လုပ်ငန်းကြီးတစ်ခုသာရှိပြီးကျန်တဲ့လုပ်ငန်းတွေကတော့စီးပွားရေးအလားအလာအပါအဝင်တခြားကိစ္စတွေကိုအကြောင်းပြပါတယ်အထင်ကြီးအဆူလေဖျာနီ2019ခုနှစ်ကဖွင့်လှစ်ခဲ့တဲ့ဆူလေစကွဲကိုဟောင်ကောင်စတော့ဈေးကွက်အစည်းအဝေးရှန်ဂရီလာအေရှားကတည်ဆောက်ခဲ့တာဖြစ်ပြီးအနီးကဟိုတယ်နဲ့အတူဆူလေစကွဲကိုစီမံခန့်ခွဲနေတာပါညနေရကတော့စစ်တပ်ထံကငှားရမ်းထားတာဖြစ်ကြောင်းမီဒီယာတွေလူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေနဲ့2019ခုနှစ်ကဖွင့်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကပြောဆိုထားတာဖြစ်ပါတယ်ဆူလေစကွဲမြင်းငှားရမ်းမှုနဲ့ပတ်သက်ပြီးအသေးစိတ်ကိုတီးခြားအတည်ပြုနိုင်ရေးစစ်ကောင်စီပြောခွင့်ရကို Reuters ကဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခြင်းမရှိပါဘူ
း VOA American တဲ့မနေ့ဖက်မြန်မာဝါသားအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 983ညပိုင်းဒိုမီတာ48 kHz 6.53 ညနဲ့ပိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်းဒီနိုင်ငံကင်းကမြစ်ထဲကဒါဇင်နဲ့ချီတဲ့အလောင်းတွေတည်ဆုံရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးဘူးလို့အာနာပိုင်းနေအင်္ဂါနေ့မှာပဲပြောလိုက်ပါရယ်။ဘီယာပြည်နယ်တာဝန်ရှိသူတွေကတင်းလာနေ့မှာ82လောင်းတွေ့ရှိခဲ့ကြောင်းပြောဆိုထားပြီးကရရရှိနေတဲ့ Ultra Protect ပြည်နယ်ကတော့အင်္ဂါနေ့မှာထပ်မံတွေ့ရှိတဲ့အလောင်းတချို့ပါဝင်စုစုပေါင်း100လောက်ရှိမယ်လို့ပြောပါရယ်။တခြားနိုင်ငံတွေထက်ကူးစက်မှုနှုန်းမြန်ဆန်တဲ့ COVID ကာယရောဂါနဲ့ကြုံနေရတဲ့အိန္ဒိယနိုင်ငံကမြစ်ထဲမှာအလောင်းတွေအများကြီးတွေ့ရတာကြောင့် ကာယောဂါနဲ့တည်ဆုံးသူတွေဆိုပြီးထင်ကျေးပြီးပြောဆိုမှုတွေမကျေနပ်မှုတွေလည်းပေါ်ပေါက်နေပြီးကျန်းမာရေးပညာရှင်တွေချမ်းမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ
်။ဒီလူမျိုးကြီးပါတဲ့ဘဟုတ်ခတရနာခဲအော်ဟမ်နီဆူနာဟဲကေမလ်တီစတိုရီ
ဒီရေအလောင်းတွေကနေကိုဗစ်ယောဂါကူးနေသလားဆိုတာကိုကဘာမှသုတေသနလေးလာထားတာမရှိပေမဲ့ညည်ရေကတော့ညဉ့်ဉန်းနေမယ်ဆိုတာအခိုင်အမာယုံကြည်ပါတယ်။ဒီရေတွေကိုမတောက်သုံးတဲ့လို့အလောင်းတွေပုတ်ပွားလာမယ်ဆိုရင်ပို့ပြီးတော့အန်ဒီရရှိနိုင်ပါတယ်လို့နယူဒီလီမြို့တော်ဆာကန်ဂရမ်ဆေးုံကအကြီးအကဲစိတ်ပညာရှင်ဒေါက်တာမိုဆင်ဝါပြောသွားတာပါ။တောင်ဝင်ရှိသူတွေကအလောင်းတွေကိုရင်ခွဲစစ်ဆေးခဲ့ပေမဲ့ပုတ်ပွားနေဖြစ်တဲ့ကြောင့်သိဆုံးရတဲ့အကြောင်းရင်းကိုအတိမပြုနိုင်ကြပါဘူး။အမေရိကန်ပြည်တော်စုဂျွန်ဆော့ပကင်းစ်တက်သူရဲ့စီးရင်တွေအရအိန္ဒိယနိုင်ငံမှာအင်္ဂါနေ့ကကိုဗစ်ရောဂါကူးစက်သူလူနာသစ်33,000နီးပါးရှိခဲ့ပြီးသေဆုံးသူ3,869ယောက်ရှိပါတယ်။ယောဂကူးစက်သူ23,000နီးပါးရှိနေတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်နေပြီးသေဆုံးသူရေထွက်ကတော့2,000+နီးပါးနဲ့ကမ္ဘာမှာတတိယအများဆုံးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့လက်တွေမှာကင်းကင်းနဲ့နေဟာဒီထက်ပိုများနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။အမေရိကန်မှာကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့သူတွေကိုအကူအညီပေးနိုင်မဲ့နည်းလမ်းတွေကိုသမ္မတဂျိုးဘိုင်ဒန်အင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်
။ And today I'm also announcing an additional steps to ensure that transportation is less of a barrier.
တော်ရည်လိုက်ရောက်ခက်ခဲမဖြစ်အောင်နောက်ထပ်အစီအစဉ်တွေကိုဒီနေ့ပဲကြေညာလိုက်ပါတယ်။မေလ24ရက်နေ့ကနေဇူလိုင်လ4ရက်နေ့ထိကာကွယ်ဆေးထိုးရမယ့်နေရာတွေကိုတွားကြမဲ့သူဘယ်သူမှဆိုဥပါနဲ့ lift ကအခမဲ့လိုက်ပါပို့ဆောင်ပေးပါလိမ့်မယ်လို့အမေရိကန်ပါတီရင်းနှီးကူကပြည်내အုပ်ချုပ်ရေးမှူးခြောက်အောင်နဲ့အင်္ဂါနေ့ကအွန်လိုင်းတွေ့ဆုံမှာသမ္မတဘိုင်ဒန်ပြောသွားတာပါအမေရိကန်လွတ်လပ်ရေးနေ့ဇူလိုင်လ4ရက်နေ့မှာအရွယ်ရောက်သူအမေရိကန်လူကြီး80,000နှုန်းကာကွယ်ဆေးတွေပေးထိုးဖို့သမ္မတရည်မှန်းထားတာဖြစ်ပါတယ်အခုထိကာကွယ်ဆေးထိုးပေးတာကတော့98,000နှုန်းသာရှိနေပါသေးတယ်ကျောင်းသားတွေဝန်ထမ်းတွေနဲ့မြို့ကန်တွေကာကွယ်ဆေးထိုးနိုင်မှုကောလိပ်ကျောင်းကြီးတချို့ကလည်းကာကွယ်ဆေးထိုးတဲ့နေရာတွေဖြစ်မိလန်ကနေဇွန်လအထိပွင့်လှစ်သွားမယ်လို့လည်းပြောဆိုထားပါတယ်မချာသေးခင်သတင်းပတ်တွေကတနေ့ကိုကာဝယ်ဈေးထိုးတဲ့သူ3တန်းကျော်ရှိနေရကနေ2တန်းတသိန်းလောက်ထိကျဆင်းသွားကြမှာပဲသမ္မတကလုပ်ငန်းတွေကိုအချိန်မြင့်မှုစီစဉ်နေရပါလူလူသဘောထားစစ်တမ်းတွေအရအမေရိကန်9ယောက်မှာတယောက်ဟာကာဝယ်ဈေးထိုးဖို့ရည်ရွယ်မထားတာဓမ္မမဟုတ်ရင်လည်းစီမထိုးခြင်းတဲ့အကြောင်းရင်းတစ်ခုမဟုတ်တစ်ခုရှိနေကြပါတယ်ဂါဇာကမ်းမြောင်ဒေသမှာအင်္ဂါနေ့စောပိုင်းကအစ္စရေးရဲ့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေအတွင်းဟားမတ်စပော့တပ်မှုတစ်ယောက်ရဲ့အိမ်ကိုပါထိမှန်ခဲ့ပါတယ်အမစစ်သူရဲ့ဘက်ကလည်းအစ္စရေးဘက်ကမစ်ဆိုင်းတုံး250ကျော်ပစ်ခတ်ခဲ့ရမှာအစ္စရေးမျိုးသမီးနှုတ်တိစုံသွားတာကြောင့်လက်ရှိပစ်ခတ်တွင်ပထမဆုံးထိခိုက်သေဆုံးမှုလည်းဖြစ်ခဲ့ပါတယ်။ဂါဇာဒေသပစ်ခတ်တွင်ကလေး9ယောက်ပါဝင်ပါလက်စတိုင်း28ယောက်ထပ်မံတိစုံကြောင်းလည်းသတင်းတွေကဖော်ပြပါတယ်။အစ္စရေးနိုင်ငံဘက်ကတိစုံမှုတွေနဲ့လူ10ယောက်ထိခိုက်ဒဏ်ရာရတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်ဂါဇာဒေသကဟာမတ်စ်နဲ့အစ္စရေးစစ်သည်ကြွားတွေပေါ်အင်အားအလုံးရင်းနဲ့တွန်းမြင့်တက်ခဲ့ဖို့တာဝန်ရှိသူတွေဆုံးဖြတ်ခဲ့တဲ့ကြောင်းလည်းဝန်ကြီးချုပ်ပင်ချမင်နတန်ယာဟုကပြောပါရတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတော့တက်ခတ်မှုတွေရပ်ဖို့တိုက်တွန်းခဲ့တာပါ။
Israeli security forces must exercise maximum restraint and calibrate their use of force.
Israeli police in a tumi na le ma lou pho ne stand nai so thin 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 so wa cha ba le me. Israeli lu ko tain chong bi rocket twi mortar ne pit khat nei ga le ga le lak khan nai sia ma shi ba u. Ti ma mu ri chi thwa lan nei ya tan nya ko chet chin yat cha ya ba le me lo. Kru sam ka twin yi mu chou ye pyo cha che ko pyo khan ya pu ko Stephen Dujarric in ga ne thin sa shin le ma ma pyo so twa da ba.ဂျေရုဆလင်မြို့ဟောင်းကအလ်အက်ဆာမွတ်စလင်ပြည်ဝင်တွေကအစ္စရေးတပ်တွေတင်းလာတဲ့ညနေနောက်ဆုံးထားဖိရှားဖို့တတ်မှတ်ထားတဲ့အချိန်ကျော်လွန်ခဲ့ပြီးတဲ့နောက်ဟားမတ်စ်တွေကရော့ကက်တွေနဲ့ပစ်ခတ်ခဲ့တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံကာဇန်မြို့ကမူလတန်းရောက်မှာအင်္ဂါနေ့ကတရက်သမားတယောက်ရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးကျောင်းသား9ယောက်၊ဆရာ2ယောက်နဲ့အလုပ်သမားတယောက်သေဆုံးကြောင်းမြို့တော်ဝန်ရုံးနဲ့တာဝန်ရှိသူတွေကပြောပါရတယ်။မွတ်စလင်အများစုရှိရာတတ်တာစတန်ဒီသားရဲ့မြို့တော်မှာဖြစ်ပေါ်တဲ့ပစ်ခတ်မှုတွင်ဒဏ်ရာရသူ20ယောက်ကိုစေယုံကိုပို့လိုက်ရပြီးဒီထဲမှာဒဏ်ရာပြင်းထန်သူ6ယောက်ပါဝင်ကလေး18ယောက်ပါဝင်တယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ဒေါက်တာစတန်သမရဝက်စတန်မီနီကနော့ဖ်ကတော့အသက်19နှစ်ရွယ်သနသမားကိုဖမ်းဆီးမိထားပြီးတခြားပူးပေါင်းချက်စီမှုမျိုးမတွေ့ရကြောင်းနဲ့ဆက်လက်စုံစမ်းနေတဲ့အကြောင်းပြောဆိုခဲ့တာပါ။ရုရှားနိုင်ငံ RIA သတင်းဌာနကဗီဒီယိုထဲမှာတော့ပြစ်ခတ်မှုဖြစ်ချိန်မှာထပ်40ရှိတဲ့မူလတိုင်းကျောင်းရဲ့တုံးထက်ကနေကလေး2ယောက်ခုန်ချထွက်ပြေးတဲ့ပုံကိုတွေ့ရပါတယ်။တခြားရုရှားမီဒီယာတွေမှာလည်းကျောင်းသားတွေအဆောက်အဦတွေကထွက်ပြေးတဲ့ပုံတွေကိုဖော်ပြခဲ့တာပါ။ရုရှားနိုင်ငံမော်စကိုမြို့ရဲ့ရှေ့ဘက်ကီလိုမီတာ900လောက်ကွာမှာရှိတဲ့ကန်ဆန်မြို့မှာပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ကျောင်းတွေအားလုံးရဲ့လုံခြုံရေးကိုတွန်းမြစ်လိုက်တဲ့အကြောင်းလေးအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ။
ချစ်တဲ့အောင်သတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုအောင်လူယူတို့ကပြောပြပေးကြတာပါ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmy.voenews.com internet summit မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ကြိုင်နဲ့တမှာပဲဖန်ယူနားဆင်နိုင်ပါတယ်အခုကစလို့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ဆရာနာတင်ယူတာရက်ပေါင်း100ရှိသွားပြီဖြစ်တဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုပထမဦးဆုံးကြားကြမှာပါမြန်မာနိုင်ငံမှာစစ်တပ်ကရက်သားဆိုးဝါးကိုဖျောက်ချပြီးဆရာနာတင်ယူတာရက်ပေါင်း100ပြည့်သွားပြီမဲ့နိုင်ငံတော်ဝန်ကဆရာနာရှင်လှုပ်ရှားမှုတွေကဆက်ပြီးတော့အချိန်ကောင်းနေစေဖြစ်ပါတယ်ဆရာနာသိမီဒီမိုကရေစီစနစ်ချုပ်ညှင့်အောင်လုပ်တာကိုပြည်သူတွေကအလွယ်တကူလက်ခံလိုက်မယ်လို့ထင်ရင်တော့စစ်တပ်အတွက်အမှားကြီးမှားတာပဲလို့မြန်မာအရေးလေးလာသူတချို့ကသုံးသပ်ပြောဆိုကြပါတယ်AB သတင်းကိုအခြေခံပြီးတော့ Mac Community ကတင်ပြပေးတာပါပဲ
။ရွေးကောက်ပွဲမှာမဲဆင်းကွာဟတဲ့ဆိုရဲဆွဆွဲချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးတမတော်ကအရက်သားဆူရထံကနေအာနာသိမ့်လိုက်တာဒီကနေ့ရက်တရပြေပါပြီ။ရက်တရအတွင်းအာနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရက်မသွားသလိုစစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုပုံစံမျိုးစုံတွေကိုလည်းမြန်မာပြည်တွင်းမှာဒါမှကကဘာကပါမြင်တွေ့ခဲ့ကြပါတယ်။ပြည်သူတွေကိုအကြောက်တရားနဲ့အုပ်ချုပ်နိုင်ဖို့မျိုးမျိုးစုံသုံးနှိပ်ကွပ်မှုတွေကိုရက်တရဖျက်ချော်ခဲ့ရတယ်လို့ဘဝလုံးကြုံမှုပါမရှိတယ်လို့ခန်းစားနေရတယ်လို့အမည်မဖော်လိုတဲ့ပြည်သူတယောက်ကပြောပါတယ်
ကျွန်တော်တို့ပြည်သူလူထုအားဆိုလည်းဘလို့မှလုံးကြုံမှုမရှိတယ်လို့ခန်းစားကြရတယ်စပြီးတော့မှအာနာသိမ့်ပြီဆိုလည်းကဒီအကြမ်းဖက်ဆန်းစင်းမှုတွေနဲ့အရင်စခဲ့တယ်ဘယ်ချိန်မှာဘယ်ကိုရက်ကွက်မှာကိုမျိုးနဲ့ကိုကြီးပါမှာဘယ်ချိန်ကဝင်ပြီးတော့မှဆန်းစင်းမလဲနော်ဘလို့အကြမ်းဖက်မလဲဆိုတာမျိုးတွေနဲ့ဟိုစိုးရိမ်ပူပန်မှုတွေကိုကျွန်တော်တို့ကြုံကြရတယ်အဆိုးရွားဆုံးကျွန်တော်တို့ဟိုကြုံတွေ့ကြရတယ်။ဟိုရက်ကွက်တွေတင်းမှာဆိုလဲအချိန်မတော်ဟိုပေါ်ဝင်ရောက်ပြီးတော့မှဟိုဖမ်းဆီးတယ်မနေ့ကျတော့အလောင်းကိုပြန်ပို့တယ်ဒီကတော့ဒီ3လအတွင်းမှာကသူတို့လုံနိုင်တယ်ဆိုတာကတော့လူ4000ကျော်ကိုမတရားဖမ်းဆီးနှိပ်စက်တယ်ဒီလမ်းပေါ်မှာရှိနေတဲ့အပြစ်မဲ့ပြည်သူတွေဒီအားတွေကိုရိုက်နှက်မှုတွေလုပ်တယ်အကြောက်တရားနဲ့အုပ်ချုပ်ဖို့ကြိုးစားတာကဒီထက်ပိုပြီးတော့မှဆိုတာကကလေးသူငယ်တွေတော့တက်ဆက်တာတွေပါလာတယ်ကြောက်တရားနဲ့ရရဆက်ဆက်တက်ဖြတ်ပြီးတော့မှကြောက်တရားကိုတွင်းပြီးတော့မှအုတ်ချုပ်ဖို့ပဲကြိုးစားတယ
်စီးပွားရေးမျိုးတော်ဖြစ်တဲ့ရန်ကုန်မှာနေ့နေ့ညညရိုင်းရက်ဖန်စီတာတွေလုံခြုံရေးအရာတန်တရာရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဥပဒေမဲ့ဖန်စီစစ်ဆေးတာပြစ်ခတ်နှိမ်နင်းတာတွေပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုဖျက်ဆီးတာတွေရှိနေတာမို့စီးပွားရေးလုပ်ငန်းတွေလည်းပုံမှန်ပြန်လည်လည်ပတ်ဖို့ခန့်နေတယ်လို့လုပ်ငန်းရှင်တယောက်ကပြောပါတယ
်ဟိုစပြီးပွားရေးကနေစပြီးတော့ပဲတိုင်းမျိုးမောက်ကြတာဘယ်မှာကြတာလဲတိရစ္ဆာန်တွေနဲ့ဒီကတာပေါ့နော်ဟိုအစဉ်ပြုတဲ့နေရာဒီရက်တရားတွေပေါ့အားလုံးကကျွန်တော်တို့ကတန်းပြောင်းနေတာပေါ့ဒီနေရာတော့ဗျာကျွန်တော်စစ်တပ်ကအနာသိနေတဲ့ခြေတွေပေါ့တော့ကျွန်တော်တို့ကနောက်မှဒီကျွန်တော်တို့ရဲ့အတွက်ဥပဒေစီစဉ်လို့ကျွန်တော်တို့ရှိလို့ဘာမှလည်းကျွန်တော်တို့ကဘာမှခံနေလို့ရှိပေါ့ဟိုစီးပွားရေးပိုင်းကတော့ကျွန်တော်တို့ကဟိုစစ်တပ်ကအနာသိနေတဲ့နောက်ပိုင်းမှာကျွန်တော်တို့အခုဆိုရင်ရက်တရားလို့ရက်တရားရှိတော့သုံးလားပေါ့သုံးလားရှိပြီဆိုရင်ဒီကောင်ကျွန်တော်တို့ကျန်းစားနိုင်မလားပေါ့နော်ကျွန်တော်ကလေးညာလေးကပေါ့ကျန်းစားနိုင်မလားဆိုတော့ဟိုဆိုင်ကြီးကြီးကဘာလဲကျွန်တော်တို့စုံနေနေရတော့ဘလို့မှာကျွန်တော်တို့ပေါ့ပေါ့လူတွေကြည့်ပြီ
ဒီရက်တရားအတွင်းစစ်ကောင်စီတပ်တွေရဲ့ပစ်ခတ်မှုကြောင့်ဆယ်နှစ်အောက်ကလေးငယ်တွေအပါအဝင်လူ800နီးပါးသေဆုံးခဲ့ရပါတယ်ဖန်စီတိတ်ဆုံးသူတွေရဲ့စင်းကိုပြုစုပြီးအတီးပြုတ်နိုင်တဲ့လောက်ထုတ်ပြန်နေတဲ့နိုင်ငံရေးကျင်းသားများကုညီဆောင်းလျှောက်ရေးအသင်း AAPBB ကဦးဆမ်းမင်းကရက်တရအတွင်းတိတ်ဆုံးသူနဲ့ဖန်စီခင်ရသူအခြေအနေကိုအခုလိုပြောပြပါရစ
ေ။လက်ရှိကကျွန်တော်တို့ဟိုဒီနေ့ထပ်ပြီး update လုပ်ပြီးမယ်ဆိုလို့ရှိရင်982ရောက်ဖြစ်ပါတော့။နောက်ထပ်ဟိုကျွန်တော်တို့ဖတ်ထည့်ဖို့က3ရောက်ဟို2ရောက်ထပ်ဖြစ်ပြီ။အားလုံးက984ရောက်လို့ရှိတယ်။ဖန်စီသူဦးကြီးကတော့မနေ့ကစီကိုကျွန်တော်တို့ update လုပ်ထားတာက3836ရောက်။ဟိုတရားဝင်မှုရှိအောင်လုံဆောင်တဲ့နေရာမှာတရားမဝင်လာတာပဲအပတ်တင်နေမှုရှိပါစေရတရားအတွက်ပါလေ။ဟိုဘယ်သူရဲ့အသိအသိမှတ်ပြီးချင်းမှခံယူလို့ဟိုမရတဲ့အနေအထားမျိုးဆက်ပြီးကြုံတွေ့ရတယ်။အဲနောက်တစ်ခုကပြည်သူတွေကအကြောက်တရားကိုဟိုလုံးဝကိုရှိပါနဲ့ရင်ဆိုင်ရဲတဲ့ဆိုတာဟောလေသူတို့တွေ့နေရတယ်ခင်ဗျသူတို့ရဲ့အောင်မြင်မှုမရှိတဲ့အာဏာသိမ်းမှုကြီးဟိုရက်တရပြည်လာတဲ့အတိုင်းအောင်လူတွေတက်လိုက်တာပဲဖတ်တယ်လို့ပြောမှာပါ
အနာသိမ်းထားတဲ့နာဆာကစစ်ကောင်စီဘက်ကတော့ AAPB အဖွဲ့ရဲ့စည်ရင်တွေဟာပိုပိုသာသာထုတ်ပြန်ထားတာတွေရှိတယ်ဆိုပြီးတုံ့ပြန်ထားပါတယ် ဆက်နာရှင်စန့်ချီကိုငြင်းချမ်းစွာအကြမ်းမဖက်ထွန်းလှန်ဖို့ CDM လုပ်တဲ့နိုင်ငံဝန်ထမ်းတွေကိုလည်းစေအုပ်ချုပ်ရေးကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကရဲရဲဆက်ဆက်ဖမ်းဆီးအရေးယူတာ CDM လုပ်သူတွေကိုထောင်သုံးနေချနိုင်တဲ့ဥပဒေတွေနဲ့ဖမ်းမှန်းထုတ်တာဖမ်းဆီးကျင်တဲ့သူတွေကိုမတွေ့ရင်မိသားစုဝင်တွေကိုဖမ်းဆီးခေါ်ဆောင်တာတွေအထိပါလုပ်နေပါတယ်CDM လုပ်တဲ့ចောင်းសៀមាကိုမတွေ့လို့မိခင်ဖြစ်တဲ့သူကိုကိုစားဖမ်းဆီးခေါ်ဆောင်တာတွေရှိတယ်လို့တခြားမိသားစုဝင်တွေပါထွက်ပြေးတင်းရှာရတဲ့အခြေအနေတွေလည်းကြုံနေရပါတယ်။ ਨੇ ကဒေတာကန်တူကတော့နောက်ကျောမလုံတဲ့ဘဝကိုမလိုချင်တော့ဘူးလို့ပြောပါတယ်
။ရက်ပြည့်ဟာလည်းပြည့်သွားပြီပေါ့။ဘူးလည်းဘာမှထူးထူးခြားခြားလည်းမဖြစ်လာဘူးပေါ့။အဲမိသားစုကလည်းဆန်းနေရတဲ့ပုံမှာပေါ့။ကျွန်တော်တို့ကတော့ဘူးမလည်းပြောအရင်လိုပဲကျွန်တော်ကပြန်နေနေကြ။အိယာကြီးတွေမဖြစ်စေချင်တော့ဘူးဗျ။သူတို့ဘက်ကလည်းညှိနှိုင်းနေတယ်ကျေကျေနာပေါ့ကျွန်တော်ကတော့အပြည့်ထွက်ရင်တော့ကျွန်တော်တို့ကជីထွက်ရတာပေါ့ဘယ်တော့သွားပယ်လာလားအဲ့လိုမျိုးជីထွက်နေရတာပေါ့အုံးနေပါဆိုပြင်တိတ်ယူသွားရဲတော့သွားရလာရတာလည်းအစ်မပြေဘူးကျွန်တော်တို့အနေနဲ့ပေါ့နော်ဘယ်တော့သွားပယ်လာလားနောက်တန်နေနေရတာပေါ့နောက်ကျောမလုံဘူးလို့ဖြစ်နေရပေါ့အခုကျေပါအကုန်လုံးကမိသားစုတကွဲတပြားတွေပဲဖြစ်နေတော့ကျွန်တော်တို့လည်းလုံးဝစမပြေဘူးကြီး
AAPP စီးရင်အရာတစားကန်နေနဲ့ဖန်းစီခံရသူဟာရက်တရာအတွင်းမှာအယောက်40ထက်မနည်းရှိပါတယ်။လက်ရှိရက်တရာအတွင်းစစ်ကောင်စီကဖမ်းရမ်းထုတ်ခံထားရသူအယောက်2000ထက်မနည်းလည်းရှိပါတယ်။ဒီထဲမှာနာမည်ကြီးတရုတ်ဆောင်တွေအစိုးရတွေဆရာဝန်ဆရာမသူနာပြုစေဝန်တန်းတွေအပါအဝင်တာမန်ရက်သားတွေလည်းပါဝင်ကြပါရဲ့ရှင
်။ဆရာနာသိမ့်ပြီးရက်ပေါင်း100အတွင်းယိုယွင်းလာခဲ့တဲ့မြန်မာနိုင်ငံရေးအခြေအနေတွေကိုမက်ကင်ပြူတွေကတင်ဆက်ပေးပြီးတဲ့နောက်မှာအာနာသိမ့်ပြီးနောက်ပိုင်းစာဝုန်းရေးအခြေအနေကိုကြားကြမှာပါ။အာနာသိမ့်ပြီးရဲ့နောက်နိုင်ငံရေးအခြေအနေအပြောင်းလဲတွေကြားလူဒန်းစားအလွှာဆုံးအတိအထိအခက်ကြုံနေရချိန်မှာအာနာသိမ့်ကလာရက်ပေါင်း100ရှိလာချိန်မှာတော့အလယ်လက်တန်းစားနဲ့အခြေခံလူဒန်းစားတွေမှာပိုပြီးတော့အထိနာလာပါတယ်။အလောက်ကန်တဲ့ငွေချေးအခက်ခဲတွေကြောင့်စားတောက်နေထိုင်ရေးအခက်တွေ့နေကြရတဲ့ရန်ကုန်ကလာတဲ့ဒီသတင်းကိုမဆုမုံကတင်ဆက်ပေးမှာပါ။
ဖေဖော်ဝါရီလ၁ရက်နေ့ကနေစလို့မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တာမေလ၁၇ရက်နေ့မှာရပ်ပေါင်း၁၀၀ပြည်ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်စစ်အုပ်ချုပ်ရေးကိုလက်မခံဘဲနဲ့လူလူကဒီကနေ့အထိပုံစံမျိုးစုံနဲ့ဆန့်ကျင်တော်လှန်ခဲ့ကြတာကကာလကြာရှည်လာတဲ့အတွက်စားတောက်နေထိုင်ရေးတွေအခက်တွေ့လာကြပါတယ်။လှိုင်းတရားဆက်မှုဆောင်ကဆက်ယုံတစ်ခုမှအလုပ်လုပ်တဲ့ဆက်ယုံဝန်ထမ်းကိုမင်းလွင်ကဆီယနာသိမ်းမှုဖြစ်ပြီးတဲ့နောက်အလုပ်သမားအခွင့်အရေးဆုံးရှုံးနေရတယ်လို့ VOA ကိုပြောပါတယ်။
အာနာမသိငယ်ရတော့မှဒီလုံမာဥကြီးရောရပါတော့ရောရကျွန်တော်ဒီအလုတ်ကျန်လာမယ်ဆိုရင်ကျွန်တော်ဒီမျက်နှာကြီးကြီးကျွန်တော်တို့ဒီလုံထုံးမယ်ဆိုတော့တော့မပြည့်မရှိဘူးတော့ထုံးမလို့နောက်ပိုင်းလုံးကဟိုရောင်းမမကောင်းဘူးအလုတ်ကျန်လာမယ်ဆိုတော့လုံမာကျွန်တော်မျိုးဟိုညှို့ညှို့ပြီးတော့နားလိုက်တာရှိတယ်ပေါ့နော်အခုအာနာသိပြီးရနောက်ပိုင်းကျတော့ဒီလုံမာဥကြီးဥကြီးကတော့ရှိရကျွန်တော်ဒါကြီးကအတတ်မဟုတ်ဘူးဖြစ်နေပါတော့ဟောဘလို့မှဒီလုံမာကြီးလောက်ကြောက်ဖို့ကြောက်ခုကလာမှတော်တော်လေးခိုင်ခဲနေနေတာရှိတယ်မှာဟုတ်
ဆရာနာသိမ့်ပြီးတဲ့နောက်မှာအခြေခံခန်းစားပိုင်ခွင့်ရှိတဲ့လူခွင့်ရေးတွေလည်းတစားထက်တစားဆုံးရှုံးလာတယ်လို့ပြည်သူအများကပြောနေကြပါတယ်။လူတိုင်းအလွယ်တကူသုံးနိုင်တဲ့မိုဘိုင်းအင်တာနက်တွေအပိတ်ခံလိုက်ရပြီးတဲ့နောက်မှာတော့ဒီစနစ်ပေါ်အခြေခံပြီးလုံခြုံနေတဲ့အလုပ်တွေလည်းထိခိုက်လာပါတယ်။အိမ်နိုင်ရာရောက်အစားအသောက်ပို့ဆောင်တဲ့လုပ်ငန်းတွေမိုဘိုင်းအင်တာနက်သုံးမရတော့လို့ထိခိုက်သွားတဲ့အတွက်ဒီအပေါ်မှာမှီတည်နေရတဲ့အလုပ်သမားတွေလည်းအလုပ်လက်မဲ့ဖြစ်ကုန်ပါတယ်။အစားအသောက်တွေပို့ပေးပြီးဝင်ငွေရှာနေတဲ့ကိုစောစောကအခုချိန်မှာသူဘလောက်ခက်ခက်ခဲခဲလောက်ကင်စားတောက်နေရတယ်ဆိုတာအခုလို့ပြောပြပါတယ
်အခုတော့လေကျွန်တော်အင်တာနက်နေရဘူးဆိုတော့ဒီတိုင်းလိုင်းပေါ်ပေါ့နော်ဒီ wifi ထားတဲ့နေရာပြီးတော့ဖုန်းနံပါတ်ကိုလမ်းတင်လိုက်တာမှာဖုန်းနံပါတ်တင်ပြီးတော့အဲဒီ customer care နေပြီးတော့ကျွန်တော်တို့ပုံစံကြီးလမ်းမာတာပေါ့နော်အဲဒီလိုမာတဲ့ဟာကိုကျွန်တော်တို့ကတစ်ခါအရင်ဆုံးစိုက်ပြီးတော့ဝယ်ထားတွေ့ရတာပေါ့ဝယ်ပြီးတော့ကျွန်တော်ကဒီလိုရှိပတ်ပို့ပေးမှာဒီလိုကအဲဒီကိုစိုက်ထားတဲ့မဟုတ်ဘူးနဲ့ calibrity gain ကိုသူကပြန်ပြီးရပါပေါ့ဟုတ်ကိုကဝိုးကအနေနဲ့မနေရတော့ဒီတိုင်းကိုကကိုဖုံးနေဆိုတော့သူတို့ order မှာမှကျွန်တော်တို့ကတွားရတာဆိုတော့လေအဲ့ဒါတွေပါ3000ဟိုဖျချိုးပါလို့ကျွန်တော်တို့လေးစားမသိရတာရှိရတယ်အဲ့လိုမျိုးကြတော့နည်းနည်းလေးတော့ဒုက္ခရောက်တယ်ရုံးအောင်နဲ့ကြတော့ရုံးအချီပြေးကပါပြီးသားဆိုတော့3000ကျောက်ချီပြေးကြည့်ပြီးတော့လေ
ဆဲအုပ်ချုပ်ရေးကိုအကြမ်းမဖက်အာနာဖီဆန်နဲ့ CDN လှုပ်ရှားမှုမှာပုဂ္ဂလိကဘဏ်လုပ်ငန်းတွေကဝန်ထမ်းတွေလည်းအများအပြားပါဝင်ခဲ့ကြပါတယ်အခုအထိအလုပ်ပြန်မဝင်ပဲ CDM မှာဆက်ပြီးတော့ပါဝင်နေတဲ့မတ်ညိုမီလွင်ကတော့သူဝင်ငွေရဖို့ပြင်ပပန်းပန်းနဲ့အလုပ်လုပ်နေရပါတယ်
။ဒီတော့ကအလုပ်နားတာဆိုတော့နားတာတော့မရတော့ဘူးနော်။မရတော့ဘူးဆိုတော့ဟိုထောက်ဖွင့်ကြည့်ကြတော့လည်းဟိုချင်းတလောက်ကဘယ်လိုပြောမလဲညီမလေးရှိကိုမရောက်လာဘူးပေါ့နော်။ဟိုတန်ဖိုးကလည်းတော့တော်ပြီးတော့ဆက်တယ်ထားပြီးလည်းဟိုပုဂ္ဂလိကဘဏ်ဝင်နေကြတော့လေဟိုဘယ်လိုပြောမလဲသူတို့ကတိတ်ပြီးတော့ထောက်ပံ့နေတာပါအောင်နဲ့တူတယ်လေဟိုအစိုးရရဲ့ဥစားပေးလို့ပဲအဲ့လိုတွေ့နေတယ်လေ။အဲ့ကြတော့အခုလောလောဆယ်ကညနာချင်းတော့ရောင်းနေတယ်။ချင်းရောင်းပြီးတော့အဲ့လိုဆောက်မိနေရယ်အဆင်ပြေအောင်တော့ဖြည့်ဖြည့်နေရတာပေါ့ဟုတ်။ သမီးရောလားထင်သမားကမလဲဆိုတော့ကျွန်တော်ပြင်မနာပေါ့အလုံးနဲ့ခြားမိချင်နေရဆိုတာလေ
မြန်မာနိုင်ငံမှာဆီယနာတင်လိုက်တဲ့ရက်တရာပြည့်ချိန်မှာတော့အရင်တုန်းကတီတီငိမ့်ငိမ့်ရှိခဲ့တဲ့လူလူရဲ့ဘဝတွေဟာအများကြီးပြောင်းလဲသွားခဲ့ကြပါတယ်မသေးချာမရင်ရမှုတွေကြားမှာလုံခြုံစိတ်ချရတဲ့ဘဝမျိုးတွေပြန်ရနိုင်မှုကိုပြည်သူအများပြားဟာစူးစမ်းရုန်းကန်လှုပ်ရှားနေကြရဆဲဖြစ်ပါတယ်ရှင
်မဆုမုံကပြောပြပေးသွားတာပါချင်းပြည်နယ်မင်းတပ်မတူပြင်းမှာလည်းခီးသွွာလာသူတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့ဟာကားမျိုးမှာလည်းတက်ကြွလှုပ်ရှားသူလူငယ်တွေဖမ်းဆီးခံနေရပါတယ်စစ်တပ်နဲ့ဒေသခံတွေအပြန်အလှန်ပစ်ကတ်မှုတွေဖြစ်ထားတဲ့ဒေသတွေစီကအဖမ်းဆီးသတင်းကို VOA သတင်းတောက်နိုင်ကုန်းအင်ကပေးပို့ထားပါတယ
်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကြားပဋိပက္ခပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မတူပြင်းနဲ့ဟာကားမျိုးတွေမှာခီးသွွာလာသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေစစ်ဆေးဖမ်းဆီးမှုတွေရှိလာနေတာပါချင်းပြည်နယ်မင်းတမ်းမြို့ကနေပခုတ်ကူမြို့ကိုသွားတဲ့မင်းတမ်းမြို့ကခရီးသည်တွေကိုမင်းတမ်းမြို့နဲ့ဆက်ရှိမိုင်ကွာကြောက်သူမြို့မှာစစ်ဆေးမှုတွေတင်းကျနေတယ်လို့မင်းတမ်းမြို့ခံလူကပြောပါတယ
်ဒီနေ့မနေ့ဆယ်နာရီတော့မှာပြင်းသွားတဲ့ဟိုမင်းတပ်ကဒီရှိဝင်တဲ့လူအဲ့ဒီလူကိုဆယ်နာရီတော့မှာဖမ်းတယ်ပြောကြတယ်မင်းတပ်ကအိုဒီနေ့ဆောင်မတာလာနိုင်မှတ်ပုံတွေစစ်ပြီးတော့ကိုင်းတဲ့လူတွေကိုဖမ်းတယ်တော့ကြားတယ်
မင်းတမ်းမြို့ကလူတွေကိုအ திக ထားဖမ်းဆီးပုံရတယ်လို့တေရခန့်ကာကွယ်ရေးဖွဲ့ခေါင်းဆောင်သူကခုလိုထင်မြင်ချက်ပေးပါတယ
်။အမိခါမှာရိတ်နဲ့တည်လို့တော့ကြားရတယ်။သူတို့ပမာဆိုရင်ကြံဆိုပေးတယ်ချင်းဆိုတော့ဖမ်းထားတယ်ရိတ်နဲ့ပြစ်တဲ့လေးရောက်လို့တော့ပြောတယ်မင်းတပ်ကမလို့တနေတဲ့လူတန်နေမှာပါ။သူတို့ကကျွန်တော်တို့မင်းတပ်ကိုညှိုးကြည့်နေတယ်ဆိုတော့နောက်ထပ်တစ်ခုကသူတို့မင်းတပ်ဘက်ကိုစမီတဲ့ကနေစကားရပြန်လာဖို့အစီအစဉ်ရှိတယ်လို့ကြားရတယ်။သူတို့ပြန်လာတဲ့အချိန်မှာစခါနေနဲ့သူတို့ဖြတ်တန်းခွက်ရအောင်လို့များဖမ်းတလာဘူးအဲ့လိုပဲခမမိတာပေါ့နော်
။ချင်းပြည်နယ်မင်းတပ်မြို့မှာချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုဖွဲ့စည်းပြီးစစ်ကောင်စီတပ်ဖွဲ့တွေကိုပြင်းထန်စွာခုခံကာကွယ်နေတဲ့ဒေသဖြစ်တာကြောင့်အခုလိုစစ်ဆေးမှုတွေတင်းကျလာတာလို့ဒေသခံတွေကမြင်ကြပါတယ်။ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်နှစ်ဖက်တွေ့ဆုံညှိနှိုင်းပြီးလက်ရှိမှာတော့မင်းတပ်မြို့မှာတိုက်ပွဲတွေရပ်နေပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဖက်ကစစ်ရေးပြင်ဆင်မှုတွေလှုပ်ဆောင်နေတဲ့တဲ့ထွက်ပေါ်နေလို့မြို့ကတချို့လည်းတင်းချောင်နေကြတယ်လို့မင်းတပ်မြို့ခံတူကပြောပါရယ်မင်းတပ်မြို့ဘက်မှာဧပြီလ26 29ရက်3ကနတ်ဆက်ကစစ်ကောင်စီတပ်တွေနဲ့တိရကာကွေရေးဖွဲ့ထားတဲ့လက်နက်ကန်ဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးနောက်စစ်တပ်နဲ့တိရခံတွေဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတာမှာမြို့တွင်းမှာနေရာယူထားတဲ့နှစ်ဖက်တပ်ဖွဲ့ပြန်လည်ဆုတ်ခွာရေးစစ်ကောင်စီတပ်တွေကနေမင်းတပ်မြို့ကနေဖျက်သွားခွေပြုဖို့သဘောတူခဲ့ကြပါရယ်တပ်ကဖမ်းဆီးသွားတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်6ဦးပြန်လုပေးရေးကိစ္စကိုတော့ဒီနေ့အထိမပြေလည်သေးတဲ့အတွက်သူတို့မလွတ်လာသေးပါဘူးစစ်ကောင်စီအဖွဲ့နဲ့ဟာခါကာကွယ်ရေးတပ်ဖွဲ့တို့ကြားလက်နက်ကန်ပြိပခတ်တွေဖြစ်ပွားနေတဲ့ဟာခါမြို့တွင်းမှာလည်းဒီရက်ပိုင်းတွင်လူငယ်တွေကိုစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးမှုတွေလုပ်ဆောင်နေပါတယ်
ဖမ်းဆီးရောရှိရပေါ့နော်မနေ့ကတော့လူငယ်ဖမ်းခံရတော့ရှိရပြ၃၆လောက်ရှိနေပြတင်ကာတော့အဖမ်းခံရလို့ပဲကျွန်တော်တို့တည်ရလာဖမ်းလာတော့သူတို့အိမ်တီးချနဲ့လာဖမ်းကြတာပြ
မင်းတပ်ဖက်ဟာကားမျိုးတွေမှာစစ်ဆေးဖမ်းဆီးမှုတွေလုပ်နေတယ်လို့မတူပီမျိုးဘက်မှာလည်းနယ်ကလာတဲ့လူတွေကိုစစ်ဆေးမှုတွေပုံမသိမ့်ကြလာတယ်လို့မတူပီမျိုးခံသူကပြောပါရတယ်
။ကျွန်တော်ရဲ့စိတ်ဒီမှာဆိုတော့ရားနေလာလို့ရှိတော့ကြည့်ရထောက်ခံစားရဲသူတို့ရှိတော့ဒီဘုပုံစင်ပါရမယ်ဆိုပြီးတော့အဲ့လိုမျိုးသူတို့ကိုပြောထားရပေါ့။သူတို့ကအလုံးချင်းကြီးကြောင်းလာပါကြောင်းတော့ဟိုအဝင်ထွက်ကုန်ပေးလိုက်
စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမတူပီမြို့ကနေပလက်ဝမင်းသားနဲ့ဟာကားဘက်ကိုဆက်တွယ်ထားတဲ့လမ်းလုံချုံရိပ်ဂိတ်တွေကနေမတူပီမြို့ကိုသွားတဲ့ရွာသားတွေကိုစစ်ဆေးမှုတွေတင်ကြထားပါတယ်။လက်ရှိချင်းပြည်နယ်အတွင်းမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေကြိုကြားဖြစ်ပွားနေတယ်လို့မင်းသားနဲ့ဟာကားမြို့တွေဘက်မှာတော့စစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုရပ်တန့်နေတယ်ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်စောက်ကြည့်နေတဲ့အနေအထားမှာရှိနေကြပါတယ်ခင်ဗျာ။
နိုင်ငံရင်ပြောပြပေးသွားတာပါဆက်လက်ပြီးတော့မော်လမြိုင်ဘက်ကစီဒီအန်သတင်းပုဒ်ကိုလည်းတင်ဆက်ပေးချင်ပါတယ်ဆက်အနာသိမှုကိုမကျေနပ်လို့အာနာဖီဆန်ရေးလှုပ်ရှားမှုစီဒီအန်မှာပါဝင်ကြတဲ့တဲကတက္ကသိုလ်ဆရာဆရာမတို့အခုအလုပ်ပြောင်းဝင်နေကြတာရှိပါတယ်လုံခြုံရေးပါဝင်အခက်အခဲမျိုးမျိုးကြောင့်အလုပ်ငန်းဝင်ပြောင်းဝင်နေကြတယ်လို့မော်လမြိုင်တက္ကသိုလ်ဆရာမတယောက်ကပြောပါတယ်မော်လမြိုင်တက္ကသိုလ်မှာအရင်ကစီဒီအန်မှာပါဝင်တဲ့ဆရာဆရာမ90ရာခိုင်နှုန်းလောက်ရှိခဲ့ပေမဲ့အခုတော့50ရာခိုင်နှုန်းလောက်ပဲရှိတော့တယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတမကကပြောပါတယ်ဒီအကြောင်းကိုကိုရဲမုံကတင်ပြပေးတာပါဗျ
။မြန်မာနိုင်ငံမှာအစင်းမြင့်ပညာအကြောင်းတွေပြန်မှဖွင့်ခဲ့ဆရာဆရာမတွေကိုမေလ3ရက်နေ့နောက်ဆုံးထားပြီးလုပ်ငန်းခွင်ပြန်ဝင်မှုစစ်ကောင်စီကအတိပေးထုတ်ပြန်ထားပြီးတော့အလုပ်ပြန်မဝင်တဲ့သူတွေကိုတာဝန်ကနေယာယီရက်ဆိုင်ကြောင်ကြေညာချက်တွေထုတ်ပြန်နေပါဗျ။မြန်မာတနိုင်ငံလုံးကတက္ကသိုလ်ဆရာဆရာမတွေနဲ့တက္ကသိုလ်ဝန်ထမ်းစုစုပေါင်း11,000ကျော်ကိုယာဒုကနေလည်းထုတ်ပယ်ထားပါဗျ။မော်လမြိုင်တက္ကသိုလ်မှာလည်း CDM ပါဝင်တဲ့ပေါမောက်ခ Katika apa when Sia Siamat Tea Nasanema Chaugo Nanga winner Uberine a lota wingani yai yasangevare Anna Damina CDM Loshamuma Bowen Gabby me Mila Donyanema Longangwe Pianwini Jared Tagatu Sia Siamat the Chule Shinivare Eddie Dega Siamat Yogaro Longjongi apa when Kai Carriage on a lope Pianwina Pietelu Viego Kulu Biovare
Sigara Donyanuki Moguima to our Alamu Yayas I draw. โอเคแม่เนี่ยเนี่ยสามารถจองมวยสามารถเมย์รู้ว่าเรื่องมวยอาชีพเราอะไรสิ่งเดียวกันอุ้มทุกวันน้องทุกวันที่เจ้าดูได้เลยเดี๋ยวเลยตลอดเวลาเราโอ้ยอันนี้มาที่เราเนาะผมเจ้าเล่นมีอย่างว่าก็ที่เจ้าเราผมเองจะได้จีนอย่างรู้ตัวนี้ตัวตัวมวยอาชีพเราที่เจ้าเล่นใกล้แข่งว่าก็มีอยู่อะไรบ้างเดี๋ยวเราไม่ได้มาทุกวันไม่ได้ตัวอะไรจ้าจังตัวอะไรจ้าชาลงตัวว่าเป็นตัวเด็กที่เหรอ
ပါတီအစိတ်ထဲမှာတော့ဟိုဘယ်လိုဖြစ်သွားတော့ဒီနေ့ညနေ့ကျန်တဲ့ဖြစ်သွေးနေတယ်မော်လမြိုင်တက်ကတော့မှအရင်ကစီဒီယမ်လောက်ခဲ့တဲ့ဆရာဆရာမှခုနှစ်ဆယ်ရာခိုင်နှုန်းလောက်ရှိပြီအခုတော့90ရာခိုင်နှုန်းလောက်ပဲရှိတော့မယ်လို့မော်လမြိုင်တက်ကတော့ចောင်းသားများတက်မှတ်ကဥက္ကဋ္ဌကိုတန်စင်ဦးကပြောပါတယ်ဒီပထမအားလုံးရဲ့ဒီကအားလုံးရဲ့စံပြတာစံဒီခုနှစ်ဆယ်ရာနှုန်းလောက်မှရှိတယ
ို့စစ်ကောင်စီကရင်းနာကနေရစပြီးတော့ချိုးချယ်မှလည်းစီရင်လုပ်တဲ့ကျမတွေကစီရင်ပြန်မလုပ်တော့ဘူးနဲ့စီရင်မလုပ်တော့ကနေပြန်ပြီးတော့ဆက်ရချအောင်ဒီကောင်တွေဆက်ဆံမယ်ရှိဆိုတော့အခုအတွက်ဒီနေ့ 50% လောက်ပဲရှိလို့မျိုးထင်နေကြဟုတ
်မွန်ပြည်နယ်မော်လမြိုင်တက္ကသိုလ်မှာမေလ9ရက်နေ့မှာကျောင်းတွေပြန်ဖွင့်တဲ့အခါမှာလဲကျောင်းသူကျောင်းသားတွေတထောင်ကျော်လောက်တက်ရမယ်ပမာဏမှာ200ကျော်လောက်ပဲတက်ရောက်ခဲ့ကြပါတယ်သိပ္ပံဘာသာရပ်တစ်ခုမှာဆိုရင်ကျောင်းသား80လောက်အရင်ကရှိခဲ့တဲ့အထက်ကကျောင်းသူကျောင်းသား9ဦးလောက်ပဲလာတက်ကြတယ်လို့အမည်မဖော်လိုတဲ့တက္ကသိုလ်ဆရာမကပြောပါတယ
်ဒီကျောင်းမှာလည်းမျိုးရှိတယ်တိတ်အများကြီးလာကြတယ်တို့လည်းမမှုရဘူးပေါ့ကျွမ်းလည်းမလာဘူးသွားမလာဘူးကျွမ်းလည်းလာမရဘူးအဲ့ဒီအမျိုးမျိုးပေါ့9ရောက်ဒီကျောင်းတန်းမှာ9ရောက်ပဲရှိသေးတယ်အနော်ပါတိတ်တယ်လေသူရင်တော့ရှိမယ်ဒီလားဆောင်းမ200ကျော်လောက်ရှိတယ်လို့ပြောဆိုတာလေအဲ့လောက်ရှိမှာပေါ့အဲ့ဒီအများကြီးမှအနောက်မှာလာပြီတော့အေးမိကြပါအောင်တော့ဗောဒါဆောင်းမနေလို့ဒီဆောင်းမဆိုင်ညို့ကြည့်တာဗောဆောင်းမအေးပြင်နေဆောင်ပြည့်ပြီဆိုလို့ရှင်းတာခဏရောက်ရှိပြီလို့ခံမှန်ရတော့ကွာကိုကတော့သိချာမသိပါဘူးလူရင်းမောက်ပြီးအခွေရသူတွေကကြောင်းသားမနေတဲ့လူတွေကဒီအဲ့လိုမျိုးအေးပြမဟုတ်ပါဘူးဟိုချက်ချင်းပုံနဲ့လာတာမဟုတ်ဘူးခလေးလေးလည်းမလာမရေရရှိနေပြီးတော့ခါကြရင်တို့တက်ချင်လို့တက်မတက်ရတာလည်းရှိပါပေါ့လုံးဝမတက်တဲ့ပြည်ရရှိဘာတရားတရားမကြည့်ကြအောင်ပေါ့ဒီပေါ့
မော်လမြိုင်တက္ကသိုလ်ယူပဗေဒဘာသာရပ်မေဂျာဒုတိယနှစ်ကျောင်းသူတူဦးကတော့စစ်ကြွပညာရေးအလိုမရှိတာကြောင့်သူ့အနေနဲ့ကျောင်းမတက်ဘူးလို့ပြောပါတယ
်။ဟောညီမကကျောင်းမတက်ဘူးလားကျောင်းမတက်ဘူးအဲ့မှာပဲအခုနိုင်ငံရေးတက်လာရေးချက်တော့နော်ဒီစစ်ကြွပညာရေးအားမှာပေါ့နော်ညီမစာမသိချင်ဘူးမရဲ့ဟောတငယ်ချင်းတွေတော့ကျောင်းဟိုဒီလိုညီမပေါင်းတဲ့တငယ်ချင်းများကကျောင်းမတက်ဘူးမရဲ့အစ်တီတွေကတော့ကျောင်းပြတ်တက်လာတော့တည်ရမှာသူတို့ကကျတော့ဒီခုခဏတင်ကြရတယ်ပေါ့နော်ပြောရကြတော့ဒီကျောင်းကိုနှစ်လားလောက်တက်ပြီးလို့ရှင်းလို့ရှင်းပါတော့မလို့သူဘွဲ့ပြီးမှာပေါ့ဘွဲ့ရမှာပေါ့ဘွဲ့ရတယ်သူအလောက်ကျန်ခေါ်มาလို့ကြာလို့အမြင်ကြီးကြားတယ်သူကကြာတချို့ကြီးကြားတော့လေဒီဟိုဖိုးဘက်နဲ့စိတ်ညီတာဒီဘက်နဲ့စိတ်ညီတာပေါ့နော်အဲ့လိုမျိုးကြီးကြားမှာ
မော်လမြိုင်တက္ကသိုလ်မှာအင်္ဂလိပ်စာပထဝီဝင်တမိုင်းဘူမိဗေဒအပါအဝင်မေဂျာပေါင်းစုံ18ခုရှိပြီးတော့ကျောင်းသူကျောင်းသားဦးရေကတော့တောင်းကြော်ရှိတယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတက်မှတ်ကဥက္ကဋ္ဌကိုတန်စင်ဦးကပြောပါတယ
်။အကြံရအဖြစ်တော့ဒီကျောင်းသားတည်တံပေါ်တော့အဝေးကမပါဘူးဒီကျောင်းသားတည်တံတော့တပေါင်းကျော်နှစ်ပေါင်းကြီးကမရှိတယ်လေဟုတ်။ဒီပြန်လို့ပြန်လာတော့ရပိုင်တော့အဖြစ်ဆိုရင်ပြန်10%လောက်မှရှိတယ်ပေါ့နော်။
မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းတွေပြန်မဖွင့်ခင်ကျောင်းသူကျောင်းသားတွေကျောင်းပြန်မတက်ချဖို့နဲ့ဆရာမတွေကိုလည်း CDM ဆက်လုပ်ကြဖို့တိုက်တွန်းမှုတွေရှိနေပါတယ်။မော်လမြိုင်ပညာရေးကောလိပ်အပါအဝင်ကျောင်းတွေနားမှာဘုံပေါက်ကွဲမှုတချို့လည်းရှိခဲ့ပါတယ်ခင်ဗျာ
။ UAE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။
နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတယ်။အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ကျွန်တော်ပတ်စံကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။ကုကြော်ကြော်သိန်းရဲ့အင်္ဂါညသကဝိုင်းအစီအစဉ်ဖြစ်ပါတယ်။ဗန်လုပ်ငန်းနဲ့ငွေကြေးအကျပ်တဲတွေအကြောင်းကိုဆွေးနွေးတင်ဆက်တာပါ။ဗန်လုပ်ငန်းဟာအများပြည်သူရဲ့ယုံကြည်မှုအမှယက်တည်ရတာဖြစ်ပြီးတော့အပြန်လန်အဖြစ်အများပြည်သူကလည်းမယုံဘူးဆိုရင်ဗန်လုပ်ငန်းအကျပ်တဲပြေလည်ဖို့ခက်လိမ့်မယ်လို့စီးပွားရေးပညာရှင်တူကသုံးသပ်ပါတယ်။လုပ်ငန်းရှင်တွေအနေနဲ့ဗန်တွေကနေငွေအလုံးလောက်ထုတ်လို့မရတဲ့အတွက်ဝန်ထမ်းတွေကိုလာစားပေးဖို့ကိစ္စအဓိကအခက်အခဲတစ်ရပ်ဖြစ်နေတယ်လို့စီးပွားရေးလုပ်ငန်းရှင်တူကလည်းပြောပါတယ်။ဒါအပြင်ကုန်သွယ်ရေးပိုင်းမှာကြီးမားတဲ့ရက်ခတ်မှုတွေဖြစ်နေတယ်လို့လည်းပြောပါတယ်။လက်ရှိဖြစ်နေတဲ့ဗန်နဲ့ငွေကြေးအကျပ်တဲအခြေအနေရဲ့နဲ့ပတ်သက်ပြီးတော့စီးပွားရေးပညာရှင်ဦးမင်းခင်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့ကိုကျော်ကျော်သိန်းတို့ကဆက်သွယ်မေးမြန်းထားပါတယ်။
ကျောင်းမင်းခင်ရဲ့ဆရာတော်ဆိုးထွန်း VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။မင်္ဂလာပါ
။မင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်ကျောင်းမင်းခင်ရဲ့ရင်ဆုံးစလိုက်ချင်ပါတယ်။ဆရာကဗန်စနစ်အကျပ်တဲလို့ပဲဆိုရမှာပေါ့နော် Banking Crisis ဖြစ်နေတယ်လို့ကျွန်တော်အဲ့လိုပဲကြံမြင်နာလဲပါတယ်။ဆိုတော့ဘာကြောင့်ဒီအချိန်နေ့ထိရောက်လာတာပါလဲဆရာ။ကြံမြင်နေရှင်းပြပါ။
ကျွန်တော်တိကနေစာမှာပေါ့။ဖေဖော်ဝါရီတနေ့ဆရာနာတင်ပြီးတဲ့နောက်ပိုင်းမှာဟိုဘဝနဲ့နေပထမမောက်တယ်ပေါ့ CDM ဝင်နေပြောကြတာပေါ့လေအဲ့ဒါဖြစ်လာပြီးတဲ့နောက်ပိုင်းမှာဖေဖော်ဝါရီလလေနောက်ပိုင်းမှာတော့ဒီဟိုဘန်နေမလဲပတ်တော့ ATM မှာပဲလူတွေလူတွေငွေသားပေါ့နော်ငွေသားထုတ်တာတွေရှိတယ်ရှိတော့တန်စီပီငွေထုတ်ကြတယ်ပေါ့နော်လေပတ်ဖို့ကလေဘန်နေကလေပုဂ္ဂလိကဘန်နေရောဆူအဘန်ရောတစ်စိတ်တစ်ပိုင်းပဲလေနိုင်တယ်အချိန်လေးနည်းနည်းပဲလေနိုင်တယ်အဲ့လိုဖြစ်တော့ဝေသားလူတွေလူတစ်ပြည်ပြည်များလာတာပေါ့နော်များလာတော့ကျွန်တော်တို့မလာတရက်နေ့မှာဘိုးဘံကပုဂ္ဂလိကဝေစင်းတွေရောကုမ္ပဏီဝေစင်းတွေရောအားလုံးကိုဝေသားထုတ်တာကိုကန့်တတ်လိုက်တယ်ဆိုတော့တကယ်တော့အဲ့ဒီကနေစသွားတာပေါ့ဗျာနော
်ဟုတ်ကဲ့ခင်ဗျာ
ဆိုတော့ဘိုင်ဖေဗရူလာထဲမှာဟိုဒီလောက်ပြဿနာမကြီးလာမကြီးပြီမဲလို့ဘိုးဘံကကန့်တတ်လိုက်တဲ့အခါကျတော့ဟိုလူတို့ဆိုရင်မှုက
လူတွေပုံပြီးလို့ဆိုရင်ကြတာဟုတ်ကဲ့
ဟုတ်ကဲ့တက်သွားတော့အဲ့ဒီကနေတဖြည်းဖြည်းနဲ့ဟိုအချိန်ရလာတာပေါ့ဗျာနော
်ဟုတ်ကဲ့
အချိန်ရပြီးတော့အခုခုနကဘန်ကြက်တဲလို့ပြောရမယ့်အချိန်ကြီးရောက်လာတာ
ဟုတ်ကဲ့
ကြမ်းမြင်တော့ပဲပြောရမှာပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဆရာတော်ဆိုတော့လက်ရှိအချိန်ဒီမှာဒါဒီလိုကြက်တဲဖြစ်တဲ့အချိန်မှာလူငန်းရှင်တွေအနေနဲ့လည်းအတော်လေးကိုခက်ခဲနေရင်ဆန်ရမှာကတော့သိကြပါတယ်ဆိုတော့ကျွန်တော်လူငယ်ရှင်တွေရင်ဆိုင်နေရတဲ့လက်ရှိအခြေအနေရရင်ဆိုင်နေရတဲ့အကြီးမားဆုံးအခက်အခဲဆိုရင်ဘာလို့ပြောမလဲဆရာ
။ကျွန်တော်တို့ဒီအများစုတော့အထူးသဖြင့်တော့အထက်ကျုပ်လုပ်ငန်းတွေပါပေါ့နော်။ဝန်ထမ်းထောင်ချီရှိတဲ့လုပ်ငန်းတွေမှာတော့လစာပေးဖို့အတွက်အခက်အခဲဖြစ်တာ။ဆိုတော့လကုန်းတွေကလစာပေးဖို့ကြတော့အစိုးရတတ်မှတ်ချက်ကတော့300လို့ပြောတဲ့ခါလေတော့သူတို့ပေးရမှာ300တော့ဖြစ်ရင်ဒီအတွက်ကိုတလားတလားချင်းပြီးတော့မရှားရတာပေါ့နော်။အဲ့တော့ကျွန်တော်တို့တွေ့တယ်ပေါ့။ဝန်ထမ်းတွေလာစာမပေးနိုင်ဘူးဆိုရင်လာစာမှာရတာကျွန်တော်တို့ဆရာနေတဲ့နှစ်သိန်းဝန်းကျင်လောက်ရကြတာချေချိုးလုပ်တယ
်ဟုတ်ကဲ့
အဲ့ဒီမှာတို့တို့ကဒီလာစာပေးတဲ့အခက်အခဲတကယ်ကုလောဆယ်ဒီ bid issue တွေရှိတယ်ကျွန်တော်တို့ရဲ့ဒီလုပ်ငန်းရှင်တွေဗန်ပူဗန်နဲ့ပြေဆုံးပွဲဒီအရမှာတော့အဓိကပြဿနာလာစာထုတ်ဖို့အတွက်ခက်ခဲရနံပါတ်1ပြဿနာရှိနေတာ
ဟုတ်ကဲ့ခင်ဗျာ
နောက်ပြန်တဲ့အခက်အခဲရတော့အများကြီးပေါ့ဒါဝေကြီးလေပတ်မှုတုံနေတယ်ပဲကြောင့်မလို့တုံကန်းတို့တော့မများလို့လို့မရအောင်ပေါ့နော်။အော်ဒုတိယချက်ကတော့ဘန်ရဲ့ function ကခေါ်တာပြောစို့ပေါ့နော်။ဟိုတော့ fully function မဖြစ်သေးဘူးပေါ့နော်။အခုကဆိုပါစို့ဒီ trade department မှာဆိုလို့တိုင်ငံငွေပေးချေတဲ့ CDD ဟာမျိုးဒါအစင်မချောပွေပေါ့နော်။ဘာတမောသားရေဆိုတဲ့သူလာစာလူရဖို့အတွက်ခက်ခဲတယ်ပေါ့နော်။ဒါတွေရှိနေတာပေါ့နော်။အော်ခေါ်တာငွေဝင်ဝင်ပေါ့။အရင်တော့ဆိုကျွန်တော်တို့ကတိုင်ငံငွေလွှဲဝင်ဝင်တော့ကြီးမဲ့လို့မရှိတော့ကြီးလို့မရဘူး။ကျွန်တော်မှန်းတော့ဖေဖော်ဝါရီလ10ရက်နေ့ကနေစပြီးကြည့်လို့မရဘူးဒီဘက် master ပုံတော့မှာပဲပြန်ပြီးတော့ကြည့်လို့ရတယ်ဒါဖြစ
်ဟုတ်ကဲ့
ဒီလိုကြောင့်လို့ပြောရရင်မှနိုင်ငံသားနေကျွန်တော်တို့ဆိုတဲ့သူတို့ဆရာငွေဝင်မှကျွန်တော်တို့ဒီပါဒီရတော့ပါလွတ်ပြရမှာငွေဝင်ဝင်ကြည့်လို့မရတဲ့ကောင်ဟိုဘက်နေစကားများအောင
်
ပြောရရင်တော့ဒီငွေရေးနဲ့ပတ်သက်ရင်တော့ဒီမှာတဲ့ဒါဟိုရိုက်ခတ်မှုတော့ဖြစ်သွား
ဟ ဟုတ်ကဲ့ခင်ဗျာဆိုဆရာဦးမင်းကဒီကာကတကယ်တကယ်တော့ဟို quick fix တော့မြန်မြန်ဆန်ဆန်ဖြေရှင်းနိုင်မဲ့ဟလာနီလန်းရယ်လို့တော့ကျွန်တော်တို့မသိပါဘူးကျွန်တော်ကလည်းကြွန့်ကျင်နေပို့တော့ဆိုဆရာဦးမင်းကတိတ်မကြခင်ပြည်လည်မဲ့အလားလားရှိပါရဲ့လားဆရာ
အချိန်တိုရင်ပြည်လည်မလားကြာမလားဘယ်လိုအချိန်နေရောက်သွားမလဲဆိုရင်ကျွန်တော်တို့ဘာကြောင့်ဖြစ်ရလဲဆိုရင်ဈေးမြေကိုကျွန်တော်တို့ကြည့်ဖို့ဆိုတော့တနေ့ရပဲသတင်းစာရှင်းလင်းမဲ့မှာဘောဗန္ဓုခရဥဝင်းတော်ပြောသွားတဲ့စကားရှိတယ်။ဒါကဟိုနိုင်ငံရေးကြောင့်နိုင်ငံရေးရဟိုဗန်ဒီကိုဗန်ဒီကငွေတွေထုတ်မယ်ဆိုလှုပ်ရှားမှုမျိုးဖြစ်လာလို့နိုင်ငံရေးရဖြစ်လာလို့ဟိုအခုလိုကန့်တရတယ်လို့ပြောသွားတယ်။ဆိုတော့ကကျွန်တော်တို့ဖေဖော်ဝါရီတရနေ့အဲကိစ္စမှာကိုကဒီနိုင်ငံရေးအချက်တဲကိုနော်ဥပဒေအကြောင်းအရဆိုပြီးတော့ရက်ခံတဲ့ကိစ္စပေါ့နော်အဲ့လိုရက်ခံတဲ့ကိစ္စနေပြီးတော့မှဟိုအပြည့်ပြည့်နဲ့နှာခေါင်းသွေးထွက်တယ်ဆိုတာမျိုးဖြစ်လာဆိုတော့နိုင်ငံရေးကိစ္စကိုလက်အောက်ခံအကြောင်းနေဟိုတွားကြိုင်ပြီးရှင်းတဲ့ကိစ္စအခုလေကျွန်တော်တို့နိုင်ငံရေးအကြတဲ့နိုင်ငံရေးအရာတိုက်ခိုက်လာလို့နိုင်ငံရေးပြဿနာဖြစ်လာလို့ဒါကိုခုနကဟလာဟိုလွတ်လပ်လွတ်လပ်လပ်ရက်တည်ပြီးတော့ဆောင်ရွက်ရမယ်ဆိုပေဟိုဘန်ကအခုလိုလုတ်တဲ့ခါကြတော့စောစောကိစ္စနေရသဘောတရားချင်းအတူတူပဲ
ဟုတ်ကဲ့
အတူတူပဲဆိုတော့အပြက်ပြက်ကနှာခေါင်းသွေးထွက်တာကထွက်ခဲ့ပြီဆိုတော့အခုကနှာခေါင်းသွေးထွက်ပြီးရင်နှလုံးရက်ဖို့ပဲနှလုံးသွေးရက်ဖို့နှလုံးသွေးပြက်ဖို့ပြဿနာဖြစ်လာ
ဟုတ်ကဲ့ခင်ဗျ
အဲ့လိုအခြေအနေရှိတယ်အဲ့တော့ဟိုပြက်တောင်ပြက်နေပြီလို့ပြောလို့ရတဲ့ခါကြတော့လုံးလဲကူကူပြည်လေမယ်လို့မြင်မှုကျွန်တော်မြင်တာတော့အကြောင်းရင်းဈေးမြေတွေကိုမကင်တွယ်နိုင်မင်းနဲ့ဘန်းဆိုတာကအများပြည်သူရဲ့ယုံကြည်မှုပေါ်မှာရက်တည်ရတာဟု
တ်ကဲ့
နော်အပြန်လာအဖြစ်အများပြည်သူကိုမယုံရင်အများပြည်သူကမယုံဘူးအများပြည်သူကိုလည်းမယုံဘူးဆိုရင်ကျွန်တော်ထင်တယ်ပြည်လေဖို့အရန်ခက်လိမ့်မယ်လို့ဖြစ်နေဆိုတော့ဟိုအချင်းတို့ကိုပြင်မှာပြည်လေမလားဆိုတာကမေကွန်းထုတ်ဖို့တောင်တော်တော
်ခက်တယ်ဆိုတော့ဆူထွန်းရောဆရာဖြည့်ရှင်းဖို့နီလဲများလုပ်ငန်းရှင်တူအနေနဲ့မြင်သလားဆရာ
အဲတူကတော့ဘာပဲဖြစ်ဖြစ်တော့ဒီရှင်းဖို့တော့စူးစမ်းမှာပေါ့နော်ဟိုအောင်မြင်တယ်ပေါင်မြင်တယ်တော့မဟုတ်ဘူးဒါရှိလားကျွန်တော်ပတ်ဝန်းကျင်နိုင်ငံမှာ2016လုံးမှာအိန္ဒိယနိုင်ငံမှာပေါ့နော်ဝန်ကြီးချုပ်ဘူဒီလက်ထက်မှာဝိဆက်ကူကြီးဖြတ်သိမ်းတာတွေ့တယ်ပေါ့အဲဒီအချိန်မှာကျွန်တော်အိန္ဒိယရောက်မှာတောက်သွားတော့သူကဘာတွေ့လဲဆိုရင်ဟိုငွေလဲလို့မရအောင်နိုင်ငံကျွန်တော်တို့နိုင်ငံသားတော့$10ပဲလဲလို့ရအဲ့ဒါပူလေးလို့မြောက်ပုံတော့ဗာဒါပဲဗာတွေ့လဲဆိုရင်တို့တို့စီမှာ VPN set တွေပေါ့နော်ကတ်စနစ်ကိုသူကစနစ်ပြင်ကျင့်တုံးတယ် website ပြည့်ပြည့် page ဆိုင်ပဲပြည့်ပေါ့ခွင့်ရဆိုင်ပဲပြည့်ပြည့်ကတ်ဆွဲလို့ရနောက်ဆုံးတရောင်းစားတော့မှာကတ်နဲ့ဟိုဆွဲ VPN set နဲ့လက်ခံနဲ့တွေ့တယ်ဒါတို့စီရတဲ့ဒါဖြည့်ရှင်းတဲ့ဒီပေါ့နော်ဟိုမှာလည်းအဲ့လိုပဲ website ကို short ဖြစ်သွားတာသူကဒီနေ့ကြော်တော့ဖြည့်ရှင်းရတာဒါမျိုးပေါ့နော်ဟိုဒီလန်းတော့မရှိဘူးလားဆိုတာနားမှာတော့ရှိနောက်ကျွန်တော်တရုတ်လူဟာမျိုးဆိုလဲဒါအခုနိုင်ငံတကာမှာလည်းအဲ့လိုပဲစင်ကာပူပဲဖြစ်တရုတ်ပဲဖြစ်ဖြစ်ကျွန်တော်ကငွေသားမသုံးတော့ကျွန်တော်ပြရတော့ဟိုအဲဒီ QR code ကိုတော့ဒီဒါဆိုဖုန်းနဲ့ပဲကျွန်တော်ငွေပေးရှိမှုလောက်တာသူရှိလက်ခံနဲ့ပေးရှိတယ်ပေါ့။ငွေသားကတော့ကျွန်တော်ပြောသလိုပဲဟိုငွေသားပြန်ထုတ်မယ်ဆိုတော့ခုနကတရားရဲငုံငွေသားထုတ်ဖို့ဆိုတော့မလွယ်ဘူးပေါ့နော်။သူရှိတဲ့ငွေပြန်ချထုတ်ဖို့ကြတော့ခက်။အော်ချထုတ်ဖို့ခက်ပဲဆိုတော့ဒါပေမဲ့လူတွေကငွေသုံးနေတာပေါ့အဓိက။သုံးနေတဲ့ဟာကိုဘယ်လိုသုံးလို့ရမလဲနီးလန်းတော့ရှာမယ်လို့ကျွန်တော်မြင်တာပေါ့နော်။နောက်တစ်ချက်ကတော့ဒုတိယချက်ကတော့ခုနကကျွန်တော်ပြောသလိုပေါ့ဒီငွေတွေကခုကမရှိတာပေါ့အပြင်မှာလဲနေရပေါ့။ဒီဒုံးဆွဲတဲ့ခုနကပြောတဲ့ဒီသူတွေနေနဲ့ပတ်စံထုတ်တယ်ထုတ်ပြီးတော့သူတို့ကလိုအပ်တဲ့စားသောက်ကူဈေးဝါ gas ဒီဇယ်ဒါတွေဝယ်ကြတယ်ပေါ့။ဝယ်တဲ့ကဒီပတ်စံအားလုံးကပဲရောက်လဲဆိုရင် corporate တွေပါပြန်ရောက်နေ။နောက်တစ်ခါဒီ corporate တွေကတခါ import လုပ်တဲ့နေရာမှာဒေါ်လာလိုတဲ့ခါကျတော့ကျွန်တော် export လုပ်တဲ့ဒီ exporter တွေဈေးကနေပြန်ဝယ်တာပေါ့။ဝင်ကျွန်တော်တို့ outside ပါမှာကျွန်တော်ကဝေပေးလက်ခံယူကြတယ်သူတို့ရုံးမှာကျွန်တော်တို့သွားယူတယ် company မှာယူတယ်ပြီးရင်ကျွန်တော်တို့ဒီမှာတင်တာကျွန်တော်ကလိုပဲ supplier တွေပြန်ပေးရတယ်အဲကျွန်တော်လက်ရှိကအရင်တော့ ban နေလျက်နေတာဟာနေ ban ရဲ့အပြင်မှာပေါ့ကျွန
်တော်ပြင်နေတာ
ပေါ့လျက်နေတာသူကဝေမရှိတော့မဟုတ
်ဝေမရှိတာတော့မဟုတ်ဘူးတိုင်းပြီမှာငွေရတော့ရှိတယ်ဆိုအဲ့ငွေက
ban စနစ်ထဲကိုမပါတော့ဖြစ်သွားတယ
်ဟုတ်
ကျွန်တော် ban ထားလိုက်ရင်ပြန်လို့ပြပါဆိုရဲပဲကြောက်ဘူးကျွန်တော်အားလုံးကအပြင်မှာလဲဒါလည်းကျွန်တော်တို့နေမြင်တာမနေဘူးဒီအရည်အကြောင်းနဲ့ BN ဟိုဟိုဗီလန်ပေါင်းများစွာကိုလေးတာလေကျွန်တော်စီကတမောဆိုရင် import export ပါဆိုရင်ဒါဟိုအကြမ်းဖြင့်ဒီပေလာကို33စီးကျွန်တော်တမောအဝင်ဆွဲရှိတယ်ဈေးကိုကျွန်တော်ကတန်1000လောက်စီးရဆိုပြောချင်တာငွေတွေဘယ်ရရနေတယ်ပေါ့ဒီဘာနေအစည်းမရတော့ငွေလိုတာပေါ့နော် တော့ကျွန်တော်တို့ကမြင်တာတော့အဲ့လိုပဲမြင်။ဒီဟာတွေကိုဒီတဲ့ကိုဘယ်လိုရောက်ပြန်ဆွဲထည့်။ထည့်တော့ပြန်လဲပေါ့။ခုနပြောတဲ့လူတွေကတော့ operate စီရောက်မယ်။ corporate ရဗန်တွေကိုထည့်မယ်။လူတွေကပြန် ADN ထုတ်မယ်။ပြီးရင်အဲ့လိုပြန်လဲမှာပဲဒီ cycle ပြန်မှာပေါ့
။ဟုတ်ကဲ့။
ဒီဟာတော့ဘယ်လိုလဲအောင်ပြန်လုပ်မလဲဆိုတော့ကျွန်တော်တို့မသိဘူ
း။ဟုတ်အဲ့ဒါကဆောင်မင်းခုနပြောတဲ့ထဲမှာလည်းပါတယ်။သုံးဆွဲသူတွေရဲ့ဘန်ကိုသုံးဆွဲသူတွေရဲ့ဘန်ပေါ်မှာဘန်နေပေါ်မှာဘန်စနစ်ပေါ်မှာယုံကြည်မှုပေါ့နော်။ဆိုတော့အခုကဟလာငွေထုတ်ဖို့ဟလာတန်းစီနဲ့တွေ့ရတော်တော်စိတ်မချမ်းသာစရာကောင်းပါတယ်လူတွေ။ဆိုတော့အဲဒီကြားထဲမှာဒီကိုအပ်ထားတဲ့ငွေလေးပြန်ထုတ်ဖို့ကိုပဲကန္နတ်ချက်ကအမျိုးမျိုးအခက်အခဲအမျိုးမျိုးအချို့တွေဆိုဖန်ခံရတယ်။အဲဒီထဲမှာထောင်ကျသွားတဲ့လူတွေတော့ရှိလာတယ်။ဆိုတော့ဒီအချိန်လေးကြီးရောက်လာပြီးတဲ့နောက်မှာဆောင်မင်းခင်ဒီမြန်မာနိုင်ငံရဲ့ဘန်စနစ်ကိုလူလူကကြုံကြည်လာဖို့လွယ်ပါဦးမလားဆရာ
တခုနဲ့ပြောမယ်ဆိုတော့မလွယ်ဘူးလို့ပြောရမှာပေါ့ဗျာနော်ဟိုဘာကြောင့်လဲဆိုတော့ဟိုဘန်ကိုယုံဖို့ကဘန်ကိုထင်းကြောင်းနေသက်ဆိုင်ရာဘုံဟုတ်ဘန်နော်နောက်ပြီးတော့သက်ဆိုင်ရာစိုးရရန်တရားကိုဟိုကင်တွင်မောင်းနေနေတဲ့အဖွဲ့စည်းပေါ့ဗျာနော်ဒါတွေကိုယုံမှုလို့တာကိုဆိုတော့ဒါတွေကိုယုံမှမလားဆိုတော့အခုကနိုင်ငံရေးပြဿနာဖြစ်နေတဲ့ခါကျတော့ယုံမှုအခြေအနေကကျွန်တော်တို့တဖြည်းဖြည်းဆိုးလာတဲ့ဟိုဥစ္စာပေါ့အဆိုးတန်တရားလူလေလာတဲ့ခါကျတော့ဒါယုံလာဖို့မလွယ်ဘူးဗျဟု
တ်ကဲ့
ဒီကြားထဲမှာကျွန်တော်တို့ကမတူဘူးလေ क्वे ပြားတဲ့အဲ क्वे ကြတဲ့အခြေအနေပေါ့နော် divided ပေါ့နော်ဟုတ်ကဲ
့
အဲ့လိုဟာကရှိတယ်အဲ့လိုဟာရှိပြီးတော့တစ်ခုတစ်ခုဆိုလို့ရှိရင်ကျွန်တော်တို့ဟိုအဖြူဝဲပဲပြတ်မြင်လိုက်တယ်နော်ဟိုရံပဲအနေနဲ့သဘောထားပြီးတော့ဟိုဟိုလောက်ကြတယ်လောက်ကြတော့အစိုးဆုံးကကျွန်တော်တို့ဒီအများပြည်သူပေါ့နော်အများပြည်သူအကျိုးစီးပွားရေးနဲ့ကြာကျွန်တော်တို့ဟိုပိုင်းခြားပြီးစဉ်းစားရတာဟုတ်နော်အဲ့လိုစဉ်းစားရတဲ့အခါဒီအများပြည်သူနဲ့ထိတိုက်ဖြစ်လာတယ်ဆိုတဲ့အခါကျတော့နော်ဒီလိုပြဿနာကိုမရှင်းမင်းနဲ့ဟိုဒါကကျွန်တော်တို့ပြေလည်လာဖို့မလွယ်ဘူးလေ
ဟုတ်ကဲ့လေယုံကြည်မှုပြန်ပြီးဆောက်ဖို့လေတော်တော်ဟိုသုံးဆွဲတဲ့
လူတွေတော်တော်
တော်တော်ခက်မယ်ပေါ့နော်ဒီကြားထဲမှာ
ဘယ်ဟုတ်တယ်ဟိုကျွန်တော်တို့တစ်ဖက်တည်းမဟုတ်ဘဲနဲ့ဟိုနီလာမျိုးစုံနဲ့နီလာမျိုးစုံဆိုတာမချွေးမချံပေါ့ဟိုနိုင်ငံရေးနီလာကနေစပြီးတော့ဟိုယုံကြည်မှုပြန်ပြီးဆောက်မှရမယ်အခုကတော့ဟိုအစင်းပဲပေါ့နော်အစိုးဘက်ကတော့ခုနကျွန်တော်ပြောလို့နှလုံးသွေးပြက်လာပြီနော်
ဟုတ်ကဲ့
လုံးသေးပြက်လာရင်တော့ဒါစိုးရင်ကြာဖြစ်လာတာပေါ့ဗျာအစိုးဆုံးအချိန်တွေဒီများရောက်လာမလားဆိုရင်စိုးရင်ကြာဖြစ်လာ
ဟုတ်ကဲ့ဆိုတော့ဆရာတော်ဆုတ်ထွင်အခုလိုအချိန်တွေအောက်မှာဆရာလုပ်ငန်းရှင်တူအနေနဲ့အဖြစ်စီခြင်းဆုံးတစ်ခုကိုပြောပါဆိုရင်ဆရာဘာပြောနိုင်မလဲ
ကျွန်တော်ကတော့ဒါဟိုဗန်နေပုံမှန်ပြန်လဲပတ်တန်ကိုဆူတောင်းရတော့နော်ဘာဖြစ်ဖြစ်ပြည်သူတွေတုံးဆော့တဲ့ပြည်သူတွေရောကျွန်တော်လုပ်ငန်းရှင်တွေရောလုပ်ငန်းလက်ပတ်ဖို့တော့ဒီဘန်နဲ့ငွေကြေးစနစ်ခိုင်ပါပဲနဲ့လုပ်လို့လို့မရနိုင်ဘူးเนาะအဲတော့ဒီဘန်မှပုံမှန်မလဲနိုင်ရင်တော့ကျွန်တော်လုပ်ငန်းအားလုံးကလည်းအရေးရှိမှာတော့ရက်တိကိုခတ်တာပေါ့เนาะအဲတော့ဒီပြဿနာအများဆုံးကြော်လွားမယ်ဒီလမ်းကိုရှာဖွေဖို့ပေါ့เนาะနောက်ဒါလည်းအခုတည်းတော့လုပ်လို့တော့မရဘူးခဏသက်ဆိုင်ရာဟိုဘန်ပုဂ္ဂလိယဒီဘန်ရှင်တွေရောနောက်ကျွန်တော်တို့သုံးတဲ့လုပ်ငန်းရှင်တွေပြည်သူတွေရောပူးပေါင်းပြီးတော့မှဆောင်ရွက်ဖို့မှကျွန်တော်ကပြေးရမယ်လို့မြင်ပါတယ်
တော့နောက်ပြီးတော့ကျွန်တော်တော်တော်စိုးစိုးပဲဆက်မေးလိုက်ချင်တာအခုဆိုရင်ကျွန်တော်ကြားနေရတာကဗျာဝေထုတ်ရင်ဟလာတိန့်တရာထုတ်ရင်တိန့်တရာပြည့်မရတော့ဘူးဟလာ95သိမ်းပဲရတာလို့98သိမ်းပဲရတာလို့အဲ့ဒီကရောဆရာဘလို့ဖြစ်နေတာလဲဘယ်ဘာကြောင့်ဒီလိုဖြစ်နေတာလဲဆရာ
ခုနငွေတန်းစီတဲ့နေရာမှာလဲငွေကဒီလိုတော့ထုတ်လို့မရအောင်ဒူဝါချက်တွေဖြစ်တာဘန်နဲ့မှာလဲပတ်စံချီတယ်ခုနအဲ့တော့အဲ့လိုဒူဝါကြတော့ငွေကိုငွေကိုလိုချင်တဲ့ပဲကြောင့်ကိုအကောင့်ကိုကျွန်တော်က transfer လုပ်ပြီးတော့ဘန်ငွေသားကိုလေးယူတယ်ပို့လာတာပေါ်လာကြတယ်ဒီချို့ကြတယ်ဘာရှိလဲဆိုရင်ဟာဘာဝကျွေးဆက်เสียရှိရလို့ကြတာသူကငွေသားနဲ့မဆက်တော့ဘူးเนาะသူကရှိရအကောင့်လိုက်ဝယ်ဖန်ပါလို့ထည့်လိုက်တာเนาะအဲတော့ချို့တွေကမှပြောကြတယ်ဟိုကျွေးပေးထားတဲ့ဟာတွေပြန်သိမ်းလိုက်ရင်ဘန်နေအဆင်ပြေပြန်အဆင်မပြေဘူးဘန်နေမှာဒီကငွေသားမရှိတာသူကကြတော့အကောင့်ထဲမှာပတ်စံနေရှိရကျွေးပြန်သိမ်းနေအများစုကသူကကောင့်ဖရန့်စ်ပါပဲပြန်ဆက်ကြတာဆက်ရတော့ကြောင်းမလို့အဲတော့အဲ့ဒီသူတွေကကြတော့ရဟိုကျွေးဆက်တဲ့နေရာမှာဟုတ်တယ်မငွေသားဒိဋ္ဌိရရှိရင်သူကအပြေအလှူနဲ့အကောင့်ဖရန့်စ်ပါလဲသူတည်းပါစနေရောက်တာတိုးအတွက်ကောင်းပါဖြစ်တယ်ဒါဒီပုံစံရှိတယ်နောက်တချို့ကြတယ်အမောက်သေးရလူတွေကြတော့သူကတန်းစီပြီးတော့ထုတ်ထုတ်ကြတယ်ပေါ့နော်ဒီမှာလူ9ယောက်ရှိ9ယောက်10ယောက်ရှိ10ယောက
်ဟုတ်တယ်
အဲ့ဒါဒီတိုင်းမှာတန်းစီနော်တန်းမစီတန်းတဲ့လူတွေကကြတော့ဒီကအတွက်ကိုသူကဒီအမျက်ပေးရတဲ့သဘောဖြစ်သွားတာ
ဆိုတော့ ပုတ်လောရုံးကဟလာဘဟုဗန်တာဝန်ရှိတဲ့သူတွေလားနှစ်ယောက်ပါလဲဆိုတော့ကျွန်တော်လည်းသိချာမသိဘူးလုပ်ငန်းရှင်တွေဆွေးနွေးကြတယ်ဆိုတော့မှတ်တမ်းတွေအပြည့်ကိုထွက်လာတယ်ဆရာကလည်းတွေ့မှာပါဒီမှတ်တမ်းတွေကိုနော်အဲ့ဒီမှာဆိုရင်ပြောထားတဲ့ဥစ္စာတစ်ခုကဘန်နေပြူလဲရင်ဘန်ကိုသုံးဆွဲတဲ့လူတွေကြောင့် customer တွေကြောင့်ဆိုပြီးတော့ပြောထားတာရှိတယ်ကျွန်တော်အဲ့ဒါကိုတွေ့တယ်ဆိုဆရာဦးမင်းကဘန်တွေပြူလဲရင် customer တွေကြောင့်လို့ဆိုတဲ့အချက်ကိုသဘောတူပါသလားတကယ်တမ်းဘန်တွေပြူလဲနိုင်တယ်လားလားရောရှိနေပါပြီလားဆရာ
ခုနကကျွန်တော်တို့လူမှုယုံကြည်မှ customer တွေယုံကြည်မှပေါ့နော်ကျွန်တော်တို့ခုနကပြောလို့26ရာခိုင်နှုန်းပေါ့ဗျာနော်တိုင်းပြည်လူဦးရေ26ရာခိုင်နှုန်းကဘန်နေနဲ့ဒီကျွန်တော်တို့ mobile money ခေါ်တဲ့ဒ
ီ
လက်ကင်ဖုန်းသုံးပြီးတော့ငွေကြေးဝန်ဆောင်မှုတွေသုံးနေဆိုတဲ့လူမှုရဲ့အစိပ်ပိုင်းတရကယုံကြည်မှဘန်ဆိုတာရက်တည်နိုင်မယ်ဆိုတော့ရှင်းနေတာပဲဗျာဟုတ်လားဟိုဗန်ဘက်ကသူ့မုတ်သက်ဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းတွေကယုံကြည်အောင်လုပ်မှာပဲဖြစ်မှာပေါ့အဲ့လိုမယုံကြည်ဘဲနဲ့တော့ဒီဗန်တွေရတည်နိုင်မှာမဟုတ်ဘူးလေတော့ခုကယုံကြည်ချက်ရှိမရှိနော်ဘယ်လိုစီအတိုင်းပြည်ရဲ့အခြေအနေနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေအားလုံးကဟိုအကြက်တဲဆိုင်တယ်လေဆိုင်နေတော့တကယ်လို့များပြည်လဲမယ်ဆိုရင်လေအဲ့ဒီမောင်ကိုစီးပွားရေးပုံစံမျိုးကျွန်တော်တို့ပြီးခဲ့တဲ့1988နောက်ပိုင်းကပြည်လေပုံမျိုးဖြစ်သွားနိုင်တယ်။ဆိုတော့အဲဒီတုန်းကဆိုရင်နိုင်ငံတကာကုန်သွယ်ရေးလုံးလို့မရဘူး။နေဆက်ကလှုပ်တယ်။နေဆက်ကလှုပ်တဲ့အခါနေဆက်ကုန်သွယ်ရေးတအားကြီးလာတယ်။ကြီးလာတဲ့နေဆက်ကုန်သွယ်ရေးကတကယ်ဖြစ်သင့်ဖြစ်နေတဲ့ပုံမှန်စီးပွားရေးမဟုတ်ဘဲနဲ့နော်။ပုံမှန်မဟုတ်တဲ့စီးပွားရေးပုံစံနေနဲ့လဲတယ်။ဆိုတော့ဒါကကျွန်တော်တို့အများကြီးယူဆရမယ်။လွန်ခဲ့တဲ့10နှစ်မှာအဲဒီပုံမှန်ပေါ်ကိုပြန်တက်ဖို့နော်အတော်လေးဟို
ကြိုးစ
ားခဲ့ကြိုးစားခဲ့ကြိုးစားခဲ့ရဆိုဒီလိုဗျနောက်ပရမပိုင်းတော့ဟိုတက်ကလူဟောင်းနေရေအစိုးရပေါ့နောက်ပိုင်းကျတော့အယတအစိုးရပေါ့ယတအစိုးရဖြစ်လာတဲ့အခါသူတို့ဆက်ဆောင်ရေးဘလောက်ရှိသည်ဖြစ်သည်မရှိသည်ဖြစ်စေနော်ဟိုလုတ်ဆရာရှိတာကိုလုတ်လာတဲ့သဘောဒါကြောင့်မို့ကျွန်တော်တို့လွန်ခဲ့တဲ့10နှစ်လောက်မှာဘန်ဒီအခြေအနေကနည်းနည်းပြန်ပြီးတော့ကောင်းလာတယ်လို့ပြောရမှာဥပမာ loan portfolio ဒီချင်းဝင်ဆိုရင်2012ကနေ2019ကြားထဲမှာရှစ်ဆတက်ခဲ့တယ
်ဟုတ်ကဲ့
အတောင်မှကျွန်တော်တို့ဒေတာဒီအရှိတော်အရှမှာကြည့်ရင်အနည်းဆုံးနဲ့မှာပါနေသေးတယ်ဘာလို့အခြေအနေကောင်းလာလဲသို့တော့အခြေခံနေရင်းမြစ်ပြဿနာတွေကျွန်တော်တို့မရှင်းနိုင်ခဲ့တဲ့ဘူးအဲ့ဒီမှာအရေးကြီးဆုံးပြဿနာတစ်ခုကပါလဲဆိုတော့ဘန်နေကိုဥဆောင်တဲ့လူတွေဘန်နေကိုမောင်းနေတဲ့လူတွေဟာဘန်ထိုင်ကုန်မှထိုင်ရင်ဘန်သမားလိုပဲစဉ်းစားရတယ်ဘင်ကာလိုပဲစဉ်းစားဘင်္ဂအမြင်နဲ့စီးပွားရေးသဘောအမြင်နဲ့ဆက်တင်ပဲเนา
ะဟုတ်ကဲ့ဆ
ိုတော့ဟိုပြဿနာလေးကပတ်ချာလေးဝိုင်းနေ
ဖြည့်ရှင်းရမှာလေ
ဝိုင်းနေတော့ဟိုပြန်ပြီးတော့ရှင်းတယ်ဆိုရင်တော့မှကောင်းသောရှင်းတယ်ခြင်းရေးရှိခံသောရှင်းတယ်ခြင်းမဖြစ်ဖို့ဆိုတာတော့မလွယ်ဘူ
းဟုတ်ကဲ့
အဲ့အဲ့လိုကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာဘရိုဆိုတို့ကိုယ်တိုင်ရောလက်ရှိအခြေအနေကဒီဘန်ဒီပြူလဲသွားနိုင်တဲ့အခြေအနေဒီရောက်သွားနိုင်တယ်လို့ယူဆပါလား
အဲသူကအဲ့မိကောင်ကတော့ထော့ဖြစ်နေကြတာပေါ့ဗန်ပြောလေဒါပေမဲ့ကျွန်တော်တို့တိရမှာဗန်ဆိုတာကျွန်တော်တို့အတိုင်းမိမှာဒီဗန်ကိုပြောတာလေဆိုတော့ပြန်ပြောပါရမယ်။ဟောလိုင်စင်ရတာဗန်စိုးရဗန်၄ဗန်ရှိတယ်။နိုင်ငံခြားဗန်ကျွန်တော်တို့20ကိုကျွန်တော်တို့ဗန်လုပ်ငန်းလုပ်ပိုင်ခွင့်လိုင်စင်ပေးထားတယ်။ပြည်ရင်းဗန်26ဗန်ရှိတာ။ဟိုစိုးရဗန်တော့မပြောလဲနိုင်ဘူးနော်ဒီဗန်တော့၄ဗန်။နောက်နိုင်ငံခြားဗန်20ဆိုတာလေဗစ်ဗန်ဒီဟိုကဘာဘာ international ဗန်တွေတို့တို့ကလည်းကျွန်တော်တို့ဒီ corporate service ပေးတယ်နော်အဲ့ဒီမှာကျွန်တော်ဒီကြောက်တော့ဘန်3ဘန် retail ပါခွင့်ပြုတာဒီဘန်တွေကလည်းပြိုလဲစရာမရှိဘူးဒီနေ့မှမှလည်းကျွန်တော်26ဘန်မှလည်းဘန်မျိုးစားခွဲ3ဘန်ခွဲလို့ရဘန်ကြီးရဲ့ဘန်နဲ့ဘန်သေးတယ်ချို့ဘန်တွေဆိုပြီးသူရောမကြောက်ဘူးဒီကာဆန်ကအများကြီးမရှိဘူးအဲ့ဘန်တွေကြတဲ့ no effect နော်ခုတည်းတည
်း
လို့ချို့လို့ရဒီတိုင်းကျွန်တော်တို့ဘန်တော်မှဟိုလက်ရှိ ATM တက်စီနေရမှာကျွန်တော်နေ3ခုလောက်ပဲရှိ
ဟုတ်မယ်
ဘန်မောစား ATM ပရိ CBA ပေါ့နော်ကျန်တဲ့ဒီဘန်26ဘန်အချို့ဘန်တွေဟို ATM မှာလူမရှိရတာတော့အများကြီးပါတော့ဘန်ဝဲလေးတစ်ခုသုံးခုနဲ့တော့ဘန်ပြိုလဲနိုင်လားမေးဖို့မေးတော့ဘယ်ဘန်လဲဆိုမေးရဘန်တွေအားလုံးတော့မပြိုနိုင်သေးဘူ
းဟောဟုတ်ပြီ
တစ်ခုနဲ့ခုတော့ပြည်တဲ့ဒါပေမဲ့ဒါလည်းဟိုငွေထုတ်လို့အခက်ခဲဖို့ဘယ်တော့ခုလက်ရှိထုတ်နေအောင်မ ATM ဒီဘက်မှာနှစ်သိန်းဆိုတယ်ပြိုလဲပွားတယ်နည်းနည်းတော့မလွယ်လို့ထင်တော့ငွေထုတ်လို့ရရင်တော့ run out ဖြစ်သွားရင်တော့အဲ့တော့ကျွန်တော်လေးမန်းတော့ဘာလို့ပြိုလဲတာပြောတွေ့တော့ခေါ့
ဟုတ်
အဲ့တော့ဒီဘန်နဲ့ဘန်နဲ့မှာအားလုံးဝိုင်းထုတ်ရတော့ပြိုတိုင်းပတ်စံနဲ့ထုတ်လို့မရဘူးဆိုရင်တော့လေ
ပြိုးွားတော့မြင်တာတိတ်မလို့ရဘူးเนาะဘာလို့ဝေမထုတ်လို့မရနောက်တစ်ခုကခဏလက်လီသမားတွေဆိုင်သူတို့ကြောက်နေဗန်ကားတွေကြောက်နေရတကယ်တမ်းသူတို့မှာ corporate တွေရှိကြီးဟိုအမောက်များတယ်ဟိုတိန်းသုံးလေးတော့ပတ်ထားတဲ့လူတွေအဲ့ဒီဟာတွေတခြားဘဏ်ကိုရွှေ့ပါသူလက်ရှိစိုးရိမ်ဟိုဒါကတော့ transfer လုပ်တဲ့ဟာတွေဘာတွေကတ်တရာပြုတ်တော့ခဏကျော်နှစ်သိန်းသုံးသိန်းနဲ့စွဲလို့တော့မပြိုးနဲ့ဒါပေမဲ့ဒီချင်းဝင်တဲ့ဒီကျွန်တော်တို့အဲ့တဲ့ချိုးကိုပေါ့နော်ကြောင်းလဲနိုင်တဲ့လူတွေကတော့ခဏ corporate တွေပေါ့နော်အဲ့လူတွေရှိရောပေါ့နော်အဲ့ဘဏ်လူတွေကတော့ငန်းစည်ရဲပြောင်းသွားနိုင်တယ်ဒီဘန်ကနေတခြားဘန်ဟိုရွှေ့ွားနိုင်တဲ့အမျိုးမျိုးရှိတာအဲ့ပြဿနာ
ဟုတ်ကဲ့ပ
ါပုံမှန်ကျွန်တော်တို့ဝေထုတ်တဲ့ဟာ ATM ငွေထုတ်တဲ့ဟာတော့နေတော့ကျွန်တော်မြင်တော့တိတ်တော့မလွယ်ဘူးလို့ကျွန်တော်မြင်ပ
ါဟုတ်ကဲ့ပါ
နောက်တစ်ခုကကျွန်တော်ကရှေ့ပါဆရာလေးပြောသွားတာရှိတယ်ဒီကျွန်တော်တို့2003 2004မှာအာရှဒနာဘန်ဝေထုတ်တာဘန်လို့အဲ့တော့ကျွန်တော်တို့အဲ့ဒီမှာပိတ်ပြီးတာဒါပေမဲ့ဟိုဘန်ပြတ်ရက်သွားရဲဆိုတော့မှပတ်စံပြန်ရတာပေါ့နော်ဟိုဆုံးရှုံးသွားတဲ့ဟာမျိုးတော့မရှိဘူးဒါပေမဲ့အချိန်ကိုတစ်နေ့တစ်နေ့ပေါ်တော့စောက်ပြီးတော့ပြန်ထုတ်ရတယ်ဗန်တကယ်လို့ရက်သွားတယ်အဲ့ဆင်ရတဲ့အဝေးကြီးလိုသေးပါတယ်ဟုတ်ဟုတ်ဒီဆင်ရက်သွားရဆိုတော့ကျွန်တော်တို့ပတ်စံတကယ် loss ဖြစ်သွားတော့မဟုတ်ဘူးနော်ဝေလို့ပြန်ရတယ်ကျွန်တော်တို့အတိုးနဲ့ပြန်ရတယ်ကျွန်တော်ရတဲ့ပုံမှန် saving တို့ saving နဲ့ဒီတို့နဲ့ကျွန်တော်တို့ပြန်ပြီးတော့ထုတ်ပေးတာရှိချိန်ဆောက်ရတာတခုအတူတူလူတွေကတော့လက်ရှိမှာစိုးရင်ညွန်တဲ့ဟာလေပြဿနာရှိတော့ဟိုမဖြစ်နိုင်ဘူးတော့မဟုတ်ဘူးနော်လူတွေအားလုံးဒါစိုးရင်လာပြောမှာဒီဖြစ်လာရင်တော့အားလုံးကတော့မဖြစ်နိုင်ဘူးဆိုတော့မရှိဘူးဒီလိုရဆိုရင်မျိုးမှာဒါအားလုံးမျိုးဖြစ်လာနိုင်တယ်။တိုးတော့လည်းပဲခုနကကျွန်တော်ရှင်းပြတယ်ဘန်လက်ရှိနေထားမှာတော့အရင်လိုမဟုတ်တော့ဘယ်တော့မှရှိတာဘန်50လောက်ရှိတယ်။ဒီထဲမှာတိုးရတော့လည်းကျွန်တော်ကနိုင်ငံခြားသား international ဘန်တွေဖြစ်နေတော့အဲ့တော့ဟိုပြောရရင်တော့လေရုပ်တရက်ကြီးအားလုံး run out ဖြစ်သွားတော့ပေါ့တိတ်တော့တတိပုည
ပါဟုတ်ကဲ့ပါခင်ဗျာ။အော်ဆွနေပြီးတဲ့ဇောင်းမင်းခင်ကျွန်တော်တို့ဆွတ်တူနူးလို့ကိုဒီဝေးနေနဲ့သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကျွန်တော်လည်းကျေးဇူးတင်ပါတယ
်။ကျေးဇူးပါပဲ။
ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဇကဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်ကဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်လိုင်းနက်မီတာ32 40 48နဲ့လိုင်းလက်မီတာ190ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်သိန်းကြီးတိုက်ကပြောပြပေးပါအောင်ခင်ဗျာ
ဆင်ရနာသိန်းပြီးနောက်ရပ်ပေါင်းတရားရှိလာခြင်းလူပေါင်းများချီသေးဆုံးတရားဥပဒေမဲ့ဖမ်းဆီးခံရမှုတွေနဲ့ဆိုးရလာတဲ့လူခွင့်ရချိုးဖောက်မှုတွေပေါ်လာတဲ့အခြေအနေမှာစစ်တပ်ဘက်ကမြန်မာလူထုရဲ့ဆန္ဒကိုလေးစားလိုက်နာပြီးနိုင်ငံကောင်းချို့အတွက်ဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနီမှာတိုက်တွန်းပါတယ်မြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်တဲ့အကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့နှိပ်စက်မှုတွေအဆုံးသတ်နိုင်ရေးဒေတာရင်းကြိုးပမ်းမှုကိုနိုင်ငံတကာကပံ့ပိုးပေးချဖို့နဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံဘက်ကလည်းဂရိကဝတ်အတိုင်းမြန်မြန်ဆန်ဆန်ဆောက်ရွက်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနီမှာတိုက်တွန်းပါတယ်ဆီယနာသိမ့်ပြီးနောက်ရပ်ပေါင်းတရားရှိလာခဲ့ပေမဲ့လည်းမြန်မာစစ်တပ်ဘက်ကအတိုက်ခံတွေအပေါ်ရရဆက်ဆက်ဖြိုခွင်းနေတာတွေကိုရှော့မဲ့ပုံမတွေ့ရသေးဘူးလို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကမေလ17ရက်နေ့အင်ကာနီကဆွစ်ဇာလန်နိုင်ငံဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာတတိပေးပါတယ်အမေရိကန်ပြည်တော်စုမှာ COVID-19 ရောဂါကာကွယ်ဆေးထိုးမဲ့သူတွေကိုအကူအညီပေးနိုင်မဲ့နီလန်းသစ်တွေကိုသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာပါတယ်။မေလ24ရက်နေ့ကနေဇူလိုင်လ4ရက်နေ့အထိကာကွယ်ဆေးထိုးမဲ့နေရာတွေကိုသွားမဲ့သူတွေအနေနဲ့ Uber နဲ့ Lyft အငှားကားတွေကိုအခမဲ့စီးနိုင်မဲ့လိုက်ပို့နိုင်မဲ့ဖြစ်တယ်လို့အမေရိကန်ပါတီကြီးနှစ်ခုကပြည်내အုပ်ချုပ်ရေးမှူး6ယောက်နဲ့အင်္ဂါနေ့အွန်လိုင်းတွေ့ဆုံပွဲမှာသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်တာဖြစ်ပါတယ
်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှာတော့ကိုရဲမွန်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ပေးကြတာဖြစ်ပါတယ်။သောရရှင်များရဲ့တကွာမြန်မာပြည်သူပြည်သားအလုံးအနေရကင်းဘေးရှင်းကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အမြတ်သူပါခင်ဗျာ။
This program has come to you from the Voice of America.